Welcome to the Voice of America in Burmese.
Washington ရဗီဝေအမေရိကန်တန်ကနေ2020နိုဘမလ2ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24/40နဲ့51လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။ American သမ္မတရွေးကောက်ပွဲကိုအင်္ဂါနေ့မှကျင်းပတော့မှာဖြစ်ပြီးတနင်္လာနေ့မှာလဲ Republican Party ကသမ္မတ Donald Trump နဲ့Democratic Party ကပြိုင်ဘက် Joe Biden တို့ဟာသူတို့နှစ်ဦးအကြိမ်နဲ့ရှင်ပြန်ရဖို့ရှိတဲ့ပြည်နယ်တွေကိုသွားရောက်ပြီးအပြိုင်မဲဆွယ်နေကြပါတယ်။သမ္မတ Trump က Michigan, Iowa, North Carolina, Georgia နဲ့ Florida ပြည်နယ်တွေမှာလူမှုစုဝေးပွဲတွေကျင်းပနေပြီး Joe Biden ကတော့ Pennsylvania ပြည်နယ် Philadelphia မှာမင်ကွန်းပြောကြားမှာဖြစ်ပါတယ်။စနေနေ့ကတော့သမ္မတ Trump က Pennsylvania ပြည်နယ်မှာမဲဆွယ်ခဲ့တယ်လို့ဒုသမ္မတဟောင်း Joe Biden ကတော့ Michigan ပြည်နယ်ကိုသွားရောက်ခဲ့တာဖြစ်ပြီးအဲ့ဒီမှာသမ္မတဟောင်းဘရက်အိုဘားမားကပထမဆုံးချိန်ဖြစ်တဲ့ဂျိုးဘိုင်ဒန်နဲ့အတူမဲဆွယ်ပေးခဲ့တာပါ2016ရွေးကောက်ပွဲတွင်ကပင်ဆယ်ဗေးနီးယားမှာထရမ့်ကမဲအနှဲငယ်သာအနိုင်ရခဲ့ပေမဲ့အခုရွေးကောက်ပွဲအကျိုးစစ်တမ်းတွေမှာတော့ဘိုင်ဒန်ကထရမ့်နဲ့သာနေတာတွေ့ရပါတယ်စနေနေ့အထိဆိုအမေရိကန်နိုင်ငံသား92တန်းကျော်ကကြိုတင်မဲပေးထားခဲ့ပြီးဖြစ်ပါတယ်ဗြိတိန်ဟာကမ္ဘာတစ်လုံးမှာ COVID-19 ကူးစက်ခံရသူတန်းကျော်သွားတဲ့နဝမမြောက်နိုင်ငံဖြစ်လာပါပြီ American John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရတနင်္လာနေ့အစောပိုင်းမှာပဲ Britain နိုင်ငံမှာဒီရောဂါကူးစက်ခံသူတသန်းကျော်ရှိပြီးသေဆုံးသူက4000ခွဲကျော်ဖြစ်သွားခဲ့တာပါဒီရောဂါကူးစက်မှုဒုတိယအကြီးတိုးလာနေတာကြောင့်တနင်္ဂနွေလုံးတိုင်းတန်းနဲ့ lockdown ချပိတ်ပင်မှုတောင်းဆိုမှုတွေသတင်းပတ်နဲ့ချေချခဲ့ပြီးတဲ့နောက်မှာစနေနေ့ကတော့ Britain ဝန်ကြီးချုပ် Boris Johnson ကဥရောပဒေသရင်းနိုင်ငံတွေဖြစ်တဲ့ပြင်သစ် Germany နဲ့ Belgium တို့လိုပဲတနင်္ဂနွေလုံးတိုင်းတန်းနဲ့ပိတ်ပင်မှာဖြစ်ကြောင်းပြောကြားခဲ့တာပါ။နိုဝင်ဘာ9ရက်ကျင်းပနေ့မှာစတင်တဲ့ဒီတမ်းမြင့်မင်းဟာတလချမ်းမြင့်မှာဖြစ်ပါတယ်။တနင်္ဂနွေနေ့မှာတော့ Britain Cabinet ရုံးဝန်ကြီး Michael Gove ကအခုချမှတ်တဲ့တနင်္ဂနွေလုံးတိုင်းတန်းနဲ့ပိတ်ပင်မှုအမိန့်ဟာအခြေအနေပေါ်မူတည်ပြီးဆက်လက်ထားရှိဖို့ဖြစ်လာနိုင်တယ်လို့ပြောပါတယ
်။ We will always take a decision in the national interest.
နိုင်ငံအကျိုးအတွက်ဆုံးဖြတ်ချက်ချတဲ့အခါမှာရရှိထားတဲ့အကောင်းဆုံးအချက်လက်ထောက်ထားတွေပေါ်မူတည်ပြီးအမြဲလှုံ့ဆော်ကြောင်းနဲ့အခုတနင်္ဂနွေလုံးတိုင်းတန်းနဲ့လော့ကဒေါင်းချတာအတွက်အချိန်တိုးမြင့်တာမျိုးတွေရှိလာနိုင်တယ်လို့ပြောပါတယ်ဗြိတိန်နိုင်ငံလိုဒီရောဂါအခုဆက်ခံသူတသန်းကျော်တဲ့နိုင်ငံတွေကတော့ American India Brazil Russia ပြင်သစ် Spain Argentina နဲ့ Colombia နိုင်ငံတွေဖြစ်ပါတယ် American နိုင်ငံမှာတနင်္ဂနွေနေ့အထိဆိုဒီရောဂါအခုဆက်ခံသူ9သန်းကျော်ပြီးသေဆုံးရသူက2,300ကျော်ရှိပါတယ်။ကမ္ဘာတစ်လုံးအကူးဆက်ခံရသူကတော့46တန်းကျော်ပြီးသေဆုံးရသူက1.2တန်းရှိပါတယ်။ဘယ်လာရုစ်နိုင်ငံမှာတော့ဩဂုတ်လ9ရက်အငင်းပွားဝေသမရရွေးကောက်ပွဲနောက်ပိုင်းအစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပွားနေရမှာတနင်္လာနေ့ကတော့မြို့တော်မင်းစ်မှာဆန္ဒပြသူ200ကျော်အဖမ်းခံခဲ့ရပါတယ်။သမရအလက်ဇန်ဒားလူကာရှန်ကိုနှုတ်ထွက်ပေးဖို့နဲ့ရွေးကောက်ပွဲအသစ်ကျင်းပပေးဖို့နေ့စဉ်လုံလုံတောင်းဆိုဆန္ဒပြနေကြတာဖြစ်ပြီးတနင်္လာနေ့ကတော့မင်းစ်မြို့မှာထောင်ပေါင်းများစွာခြိတက်ဆန္ဒပြခဲ့ကြတာပါအဖမ်းခံရသူအားလုံးလိုမင်းစ်မြို့မှာပဲထိန်းသိမ်းထားတယ်လို့ National လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့ကပြောပါတယ်အဖမ်းခံရသူတွေထဲမှာသတင်းတော်၄ဦးပါဝင်ပြီး၂ဦးကတော့ပြင်းပြင်းထန်ထန်အရိုက်နှက်ခံခဲ့ရတယ်လို့ Belarus သတင်းသမားများအဖွဲ့ကပြောပါတယ်ဆန္ဒပြအလို့ကိုရဲတွေကဒုတ်တွေမျက်ရည်ရုပ်ဘုံတွေတုံးပြီးလူစုခွဲခဲ့တာပါမင်းစ်မြို့ဆန္ဒပြပွဲမှာလူစုခွဲဖို့အတွက်ရဲကတတိပေးတဲ့လေတဲ့ပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့အာနာပိုင်တွေကပြောပါတယ်။အာနာပိုင်တွေရဲ့ခွင့်ပြုချက်မရဘဲပြုလုပ်တဲ့ဆန္ဒပြပွဲတွေအတွင်းလူစုလုံခြုံမှုရှိစေဖို့နဲ့တရားဥပဒေစိုးမိုးရေးအတွက်လိုအပ်လို့လှုံ့ဆော်တာလို့မြို့တော်ကော်မတီကပြောပါတယ်။နာဂိုနိုကာရာဘက်ဒေသအရေးနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားတိုက်ပွဲတွေအတွင်းအရက်သားတွေကိုပြစ်မှတ်မထားဖို့သဘောတူညီချက်ကိုချိုးဖောက်ပြီးလူနေရပ်ကွက်တွေကိုစနေနေ့ကပြစ်ခတ်ခဲ့တယ်လို့နှဖက်အပြန်အလှန်ထပ်မံဆွဆွဲနေကြပါတယ်။နိုင်ငံခြားရေးဝန်ကြီးတွေဟာပြင်သစ်ရုရှားနဲ့အမေရိကန်တန်တမန်တွေနဲ့အတူပြုလုပ်တဲ့ဂျနီဗာဆွေးနွေးပွဲမှာသဘောတူညီချက်ရခဲ့တာဖြစ်ပြီးနိုင်ငံပိုင်းတွင်းမှာပဲနှစ်ဖက်ပြစ်ခတ်မှုတွေပြန်ပြီးဖြစ်ပွားခဲ့တာပါ။စက်တင်ဘာ29မှာစတင်တဲ့တိုက်ပွဲတွေအဆုံးသတ်ဖို့အတွက်သရုပ်ထအကြိမ်ဖြစ်ပြစ်ခတ်ရစေးသဘောတူညီချက်ကို OSCE Minsk အဖွဲ့ကပူးတွဲကြီးကြပ်ပေးခဲ့တာဖြစ်ပါတယ်။နာဂနိုကာရာဘက်ဒေသဟာအဇာဘိုင်ဂျန်ပိုင်းနဲ့ထဲမှာရှိပေမဲ့အဲ့ဒီမှာနေထိုင်သူတွေကတော့အာမေးနီးယားတွေဖြစ်ပါတယ်။နှစ်ဖက်တေဆုံးမှုဟာ9000လောက်ထိရှိနိုင်တယ်လို့ရုရှားကခန့်မှန်းထားပါတယ်။
ြန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ဘိုင်းဒိုမီတာ40 kHz 9.3 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္လာနေ့မနက်ခင်း VOE ရဲ့သတင်းတွေကိုတင်ဆက်နေပါတယ်။ COVID ပိုးကူးစက်မှုရာနယ်ကြီးဆက်ရှိနေတဲ့မြန်မာနိုင်ငံမှာနိုဝင်ဘာ10ရက်ကျင်းပမဲ့ရွေးကောက်ပွဲနေ့ရောက်ရင်ပြည်သူတွေကျန်းမာရေးဆိုင်ရာစည်းကမ်းတွေကိုသတိမလဲရအောင်လို့ကျန်းမာရေးဝန်ကြီးဌာနနဲ့ရွေးကောက်ပွဲကော်မရှင်တို့ပူးပေါင်းပြီးမဲယုံတဝိုက်မှာအထူးရက်တပ်ဖွဲ့ဝင်တွေကကူညီသတိပေးသွားမှာဖြစ်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဒေါက်တာတန်းနိုင်စိုးက VOE ကိုပြောပါတယ်။ကျွန်တ
ော်ခင်ဗျားစားလာတွေကဒီကပ်ပွားပွားလေးနေပြီးတော့ကြည့်တွေ့မှုချင်းနဲ့လည်းအောင်ဒီမှန်တာရယ်အဓိကတော့ကျွန်တော်တို့ဒီဒန်းစီရဲ့နေရာဓာတ်ပုံရဲ့နေရာမှာတော့ချွတ်ပြီးတော့ဟိုစကားပြောမဲ့လူအဲကွန်ဆာမဲ့လူသတိတောင်းမဲ့လူဒါလည်းရှိနေတယ်ပေါ့နော်။အားမျိုးတွေကကျွန်တော်ကြိုတင်စဉ်းစားတဲ့အချိန်မှာဗန်ဒတ်စ်စဉ်းစားထားတဲ့ကိစ္စဖြစ်တယ်ကြာ။ဒါတော့ဒီလိုနေရာမျိုးမှာဒီလိုကိစ္စတွေမရှိအောင်ပေါ့နော်။အဲ့ဒါလိုသူရဲ့လိုပုံပုံမျိုးတွေကဒါတောင်းချောက်ပြီးတော့ဒါဒီလိုပြောကြပြီးမှဖြစ်တယ
်။ဒါအပြင်မဲယုံအဝင်ထွက်မှာလက်ပိုးသက်စေးရည်တွေဖြန်းပေးမှဖြစ်တယ်လို့နှာခေါင်းဆီးတွေကိုလည်းဝင်ငှသွားမယ်လို့ဆိုပါရစေ။အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူစုစုပေါင်း 93,400 ကျော်နဲ့သေဆုံးသူစုစုပေါင်း 1,258 ဦးရှိသွားပြီဖြစ်ပါတယ်။အော်တိုဘာ26ကနေ31ရက်နေ့ထိစာရင်းကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာတစ်ပတ်အတွင်းနေ့စဉ်ကိုဗစ်ကူးစက်မှု 1,000 ကျော်ကနေ 1,400 ကျော်အထိရှိခဲ့ရာကနိုဝင်ဘာ1ရက်နေ့မှာတော့ကူးစက်သူ699ဦးသာရှိတဲ့အတွက်ရုတ်တရက်တိတိတသားကျဆင်းသွားတဲ့သဘောဖြစ်ပါရစေခင်ဗျာ။ဒီကြောင့်နဲ့ပတ်သက်ပြီးဒေါက်တာတန်းနိုင်စိုးနဲ့ဆက်သွယ်မေးမြန်းထားတာကိုသတင်းတွေပြီးမှနားဆင်ရပါမယ်ခင်ဗျာ။ထိုင်းပြည်လုံခြုံရေးအာဏာကိုကန့်သတ်လျှော့ချဖို့လာပေါင်းများစွာဆန္ဒပြတောင်းဆိုနေသူတွေကိုသူ့အနေနဲ့မြစ်တာမပြတ်ချစ်ခင်ပါကြောင်းထိုင်းပြည်ဝစီယာလောင်ကွန်းကပထမဆုံးအကြိမ်လူသိရှင်ကြားပြောဆိုလိုက်ပါတယ်။ပြည်သူတွေအားလုံးကိုတပြေးညီချစ်ပါတယ်လို့ထိုင်းပြည်ဝစီယာလောင်ကွန်းကထိုင်းရုပ်သံ Channel 4နဲ့မေးမြန်းစင်မှာဖြေကြားခဲ့တာပါ။ဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုလိုက်လျောဖို့ဆန္ဒရှိပါသလားဆိုတဲ့မေးခွန်းကိုတော့ထိုင်းပြည်ကထိုင်းနိုင်ငံဟာနှစ်ဖက်ညီနိုင်ဆောင်ရွက်တတ်တဲ့နိုင်ငံမျိုးဖြစ်တယ်လို့သာဖြေကြားပါတယ်။ထိုင်းဆန္ဒပြပွဲတွေကိုကျောင်းသားအများစုကဥဆောင်နေပြီးအဓိကအားဖြင့်ဝန်ကြီးချုပ်ပရာယွတ်နှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။တချိန်တည်းမှာပဲထိုင်းပြည်စနစ်ကိုအပြောင်းလဲလုပ်ဖို့တောင်းဆိုလာကြပါတယ်။ထိုင်းပြည်ကိုဝေဖန်စော်ကားရင်နှိရှိထောင်နှံတတ်မှတ်ထားတဲ့ထိုင်းနိုင်ငံမှာဘရင်စနစ်ပြောင်းလဲပေးဖို့ဆိုတဲ့အခုလိုလှုပ်ရှားမှုမျိုးမကြုံစဘူးထွက်ပေါ်လာတာပါ။လူငယ်များစုဦးဆောင်တဲ့ Thai Future Forward Party ကိုဖျက်သိမ်းလိုက်တဲ့ February 1ကစလို့ထိုင်းနိုင်ငံမှာဆန္ဒပြပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။လူတူညီညာမှုတောင်းလျှောက်ဖြစ်နေတဲ့အိန္ဒိယနိုင်ငံမှာတနင်္ဂနွေနေ့မနက်ကလည်း New Delhi မြို့တော်ရဲ့ကောင်းငင်တစ်ခုလုံးမိဂိုးမြူတွေလွှမ်းခြုံထားတဲ့အခြေအနေမှာရှိခဲ့ပါတယ်။ New Delhi ရဲ့လူတူတန့်စင်မှုအဆင့်ဆက်လက်ကျဆင်းလာရာကတနင်္ဂနွေနေ့မှာတော့ဆိုးဝါးတဲ့အခြေအနေပဲကူးလာပြီးလူတူတန့်စင်မှုအကျွမ်းကိန်းEQ ဟာ384အထိကျသွားပါတယ်။နယူးဒေလီမြို့မှာမနက်ခင်းလမ်းလျှောက်ထွက်သူတို့ကတော့သူစီမာငကိုကပန်းနာရင်ကျပ်ယောဂမရှိပေမဲ့အခုချိန်မှာရင်ကျပ်သမားတယောက်လိုခံစားနေရကြောင်းပြောပါတယ်။လေတုညဉ့်ညံ့မှုဒီတိုင်းရက်ရှည်ကြလာမယ်ဆိုရင်မျက်စိဆက်တာအသားရည်ဆက်ပြင်းတာအချားဆွေးင်ပွဲကျန်းမာရေးပြဿနာတွေတက်လာနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်ခင်ဗျာ။ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းလူဆုံးကျွမ်းမကြီးကိုတနင်္ဂနွေနေ့ကမဟာအင်အားကြီးဂိုနီတိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်သွားတဲ့အတွက်လက်တလောစင်းရင်အရအနည်းဆုံးလူ10ဦးသေဆုံးသွားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဂိုနီမုန်တိုင်းကြောင့်လျှက်စင်ပြီးပြတ်တာလမ်းမအဆောက်အုံတွေပျက်စီးတာရေလွှမ်းမှုတာတွေကြုံရပါတယ်။ဒါပေမဲ့အဲ့ဒီကျွန်းရဲ့ဘယ်ကိုဒေသနှစ်နေရာမှာမြေပြိုကျတာဖြစ်ခဲ့ပြီးတဲ့နောက်မုန်တိုင်းအားပြော့သွားတဲ့အတွက်မိုးလေဝသဌာနကတိုင်ဖုန်းမုန်တိုင်းအန်ဒီရဲ့အဆင့်ကိုရှော့ချလိုက်ပါတယ်။လာမယ့်ရက်ပိုင်းအတွင်းလူဆုံကျွန်းနဲ့ဒေသတစ်ဝိုက်ကိုနောက်ထပ်မုန်တိုင်းတစ်ခုဥတီတိုက်ခတ်လာနိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ တနင်္လာနေ့မနက်ခင်း VOE ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်ပြောပြခဲ့တာပါအခုချိန်အားစပြီးဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ
်သောရရှင်များရှင်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံရဲ့ခွဲခြားဆက်ဆံထားတဲ့နိုင်ငံသားဖြစ်ခွင့်ဥပဒေနောက်ရွေးကောက်ပွဲဆိုင်ရာဥပဒေတွေကြောင့်ရှေ့သတင်းပတ်ချင်းပမဲ့မြန်မာရွေးကောက်ပွဲတရားမျှတမှုဟာမေးခွန်းထုတ်เสียဖြစ်နေပြီး နိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆိုတာမှာထိခိုက်နိုင်ခြင်းရှိတယ်လို့ကုလသမဂ္ဂအလို့ခွင့်ရေးရုံးကသတိပေးထားတာပါဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလင်းဗီအိုအေအတွက်သတင်းဆောင်ပါပေးပို့ထားတာကိုပြောပြပေးပါမယ်ရှင်နိုဝင်ဘာလ၈ရက်ကျင်းပမယ့်မြန်မာရွေးကောက်ပွဲအကြိုကာလမှာစီမင်းသတ်မှတ်ချက်တွေချမှတ်ကျင့်သုံးမှုကြောင့်နိုင်ငံရေးလုပ်ငန်းစဉ်အတွင်ပြည်သူတွေရဲ့ပါဝင်ခွင့်ကိုထပ်ပြီးအကန့်အသတ်ဖြစ်စေတယ်လို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရုံးကပြောပါတယ်။အများစုရိုက်ခတ်ခံရသူတွေကတော့ရခိုင်ပြည်နယ်ရင်းကရခိုင်တိုင်းရင်းသားလူထုနဲ့ရိုဟင်ဂျာမွတ်စလင်တွေဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့မြန်မာအစိုးရကလက်မခံပါဘူး။အောက်တိုဘာလလယ်ပိုင်းမှာရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကြေညာချက်တွေကြောင့်အထူးသဖြင့်ဒီလူနည်းစုတွေရဲ့မဲပေးခွင့်ဆုံးရှုံးသွားစေတယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးရုံးရဲ့ပြောခွင့်ရရာဘီနာရှမ်တာစနီက VOE ကိုပြောပါတယ
် So even where they would have otherwise been able to vote
မဲပေးနိုင်ပေမဲ့လည်းမြို့နယ်အတော်များများမှာရွေးကောက်ပွဲကမလုပ်နိုင်ပါဘူးတဲ့နိုင်ငံတော်မှာရွေးကောက်ပွဲမလုပ်တာ56မြို့နယ်ရှိပြီးအဲ့ဒီထဲမှာရခိုင်မှာမဲပေးခွင့်မရတဲ့မြို့နယ်9ခုပါဝင်ပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ
် in their entirety cannot vote
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တရင်ချက်လက်ရရှိခွင့်ကန့်သက်ချက်တွေကိုတော့ကုလသမဂ္ဂလူ့ခွင့်ရေးရုံးကစက်တိုက်ဝေဖန်နေတာပါရခိုင်နဲ့ချင်းပြည်နယ်တွင်းကမြို့နယ်ရှိခုမှာအင်တာနက်ဆက်ပြီးပိတ်ထားတာကြောင့်ဒေသခံတွေကြားတရင်ဖယ်လှယ်ရေးအကြီးအကျယ်ဟန့်တာဖြစ်စေတယ်လို့လည်းမှတ်ချက်ပေးပါတယ်နိုင်ငံတွင်းကိုဗစ် -19 အခြေအနေပိုဆိုးလာနေတဲ့အချက်ကိုသုံးပြီးသတ်မှတ်ဒေသတချို့မှာအတော်အလာကန့်သက်တားမြစ်ချက်တွေချမှတ်ထားတယ်လို့လည်းပြောခွင့်ရရှန်တာစနီကပြောပါတယ
် And in the context of these orders as well for example
ဒီညွန်ကြားချက်တွေကိုကြည့်မယ်ဆိုရင်လေဥပမာအဖြစ်သတင်းထောက်တွေကိုမဖြစ်မနေအပြင်ထွက်เสียမလို့သူတွေအဖြစ်သတ်မှတ်ထားပါတယ်ဒီအချက်ဟာဆိုရင်သတင်းသမားတွေအပြင်ထွက်ပြီးရွေးကောက်ပွဲသတင်းတွေရယူဖို့မဲဆွယ်စည်းရုံးမှုတွေမှာမုန်တီးစီရေလှုံ့ဆော်ပြောဆိုတာတွေမဲပေးခွင့်ဆုံးရှုံးတာတွေကိုသတင်းယူဖို့လေအတားဆီးဖြစ်စေပါတယ်ဒါရီအလုံးဟာတိတ်ပြီးစိုးရိမ်စရာကောင်းပါတယ်လို့ပြောခွင့်ရရှမ်တာစင်နီပြောဆိုသွားတာဖြစ်ပါတယ်။အစိုးရတာဝန်ရှိသူတွေကိုယ်စလဲလောင်းတွေအနေနဲ့မုန်တိမှုအရေးလှုပ်ဆော်ပြောဆိုမှုတွေကိုအစိုးရဘက်ကပြက်ပြက်သားသားရှုတ်ချပြီးတီးခံမှုနဲ့ခွဲခြားဆက်ဆံမှုမရှိစေရေးမြင့်တင်ဆောင်ရွက်သွားဖို့လေကုလသမဂ္ဂအေဂျင်စီကတောင်းဆိုပါတယ်။နိုင်ငံရေးမှာပါဝင်ခွင့်ကိုအမှကန်ချက်ပေးနိုင်ရေးအတွက်အစိုးရဘက်ကဆောင်ရွက်ဖို့ကိုလည်းကုလသမဂ္ဂလူ့အခွင့်အရေးရုံးကတိုက်တွန်းထားပါတယ်ရှင်။ကျမသင်္ကီထိုက်ပါ
။ကျွန်တော်ဝင်းမဲပါ။မြန်မာနိုင်ငံမှာကိုဗစ်ဆင်နှုန်းကအရင်ရက်ပိုင်းအတွင်းကတထောင်ကျော်ဝန်းကျင်ကျခဲ့ရကနေမနေ့တနင်္ဂနွေနေ့ကတော့4,000ကျော်အထိရုတ်တရက်ကျဆင်းသွားတဲ့အပေါ်ကျမရင်းနဲ့အကစားဝန်ကြီးဌာနပြောခွင့်ရကိုမေးရမှာဒေါက်တာသန်းနိုင်စုကပိုးထွေနှုန်းနဲ့သေဆုံးနှုန်းပါကျလာပေမဲ့ဘိုးဘွားရိတ်တာမလို့အဆုလိုက်ကူးဆက်မှုကတော့စိုးရိမ်နေရသေးတယ်လို့ပြောကစစ်နှုံးကြရခြင်းကိုအခုလိုစရှင်းပြပါတယ
်။အော်ဒါတော့အင်းပါရဲ့ကြာ။ဒီကောစပိုင်းမှာဒီအလေးကြီးတဲ့ပုံစံလေးချင်းကိုခေါ်တာပေါ့နော်။စစ်သေးရမယ့်လူတွေကလည်းကျွန်တော်အားသာဆုံးနေပါသေးရတာပေါ့။အဲတော့ဥမာဆိုရင်ဒီဖြတ်ကြိုက်ပါလို့ဟာမျိုးကြီး။အပြည့်အစကျတော့ချုပ်ကောက်ဝဲအတွက်အဆုတွေလည်းကျွန်တော်စစ်တယ်ပေါ့နော်။ထူးရဲလို့ဟာမျိုးပေါ့နော်။အများကြီးသိရတယ်။နောက်ပြီးကွန်တက်ဖြေကလည်းစစ်တယ်။စစ်သေးရဲ့အများကြီးပေါ့နော်။အခုတော့ဝိုင်းကတော့ဒီသူ့ဟာကြီးတော့များလဲစစ်သေးပြီးဖြစ်ပြီပေါ့နော်အဲ့ဒါကြောင့်၄၀ပေါ့နော်ဒီတုန်းကနေဒီ၃ရက်တုန်းကနေစစ်သေးရဲ့လုပ်လို့ရနေနေပါတော့ဒါကဘာဒီ case များလေးဓာတ်လေးဒီ contact တွေအနေနဲ့များများတည်ရလေပေါ့နော် calling center ရောက်တာအများလေးလေသူကြောင့်ဒီ case များရနေအများပေါ့ကျွန်တော်ကဒီ contact ပိုင်းဆက်ရနေတယ်ခုနပြောတဲ့ဒီလူနာရေးနေနေလေ contact တွေနေနေလေ quarantine နေနေလေပေါ့နော်အဲ့ဒါကြောင့်ကျွန်တော်ပြရလည်းကနေတော့ဘာလို့ကဒီနေရာမှာလဲဆရာဒီ absolute နေမှာယူကြည့်ရတော့ဒါရင်ကျွန်တော်ကတော့ positive rate လေးကိုကြည့်နေတာပေါ့ဆရာ positive rate မှာကျွန်တော်ကြားတယ်ပေါ့နော်ဒီနေရာကကျွန်တော်ရှစ်ချောင်းနေဖြစ်တဲ့အချိန်မှာ699ရင်းက600ကျော်အောက်ပို့ကြားတယ်ပေါ့နော
်ဟုတ်ကဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့အရာရှိတွေကိုစစ်ဆေးရမှာလဲခုနကအထူးရဲ့တို့ဝန်တန်းတွေရောပေါ့နော်ထူးခြားမှုရောရှိခဲ့လား
ထူးခြားတော့မရှိပါဘူးဆရာကျွန်တော်ကဒီပိုးတွေ့ရများတဲ့ area လေးတွေမှာလည်းနည်းနည်းတွေ့ရတယ်ဒါပေမဲ့ cluster ကြီးရောဆရာကနည်းနည်းလေးပါပဲအများကြီးတက်ပြီးတော့ဟိုစိုးရိမ်ရတော့အောင်ကောင်းတဲ့နေထားပါနော်ပိုးတွေ့နေ site ပါဆောင်နေတန်းတောင်တန်းနေမရှိပါဘူးကျွန်တော်ဒီအ များဆုံးတွေ့ရနေတာကပြည်ပကြံပြည်ပကြံပေါ့နော်ဒါလည်းဒီကစားအုပ်စုတွေမှာပဲတွေ့ရအခြားဧရိယာတွေနဲ့ဆက်ဆံနေမှရှိရတာပဲဆိုပြီးပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာသေဆုံးမှုလည်းတစုံတရာတော့ကျလာတဲ့သဘောတွေ့ရတယ်ဆရာနော်အဲ့ဒီအပေါ်မှာရောဘယ်လိုထူကြမှုတွေ့မိလဲ
ဟုတ်ကဲ့ဒီတော့အမကြတယ်ဒီတော့အမလို့ကျွန်တော်တို့ပေါ့နော်30ကျော်အမထားအနေနဲ့30ကျော်အဲ့လိုမျိုးဖြစ်နေကြလာတယ်နော်ဒါရယ်ကောင်းတဲ့ချက်ပေါ့ကျွန်တော်ကဘယ်နေရာမှာသိတာလဲဆိုတော့ကျွန်တော်ကဒီသိုံနေပေါ့နော်ဒီနေရာလက်ကြီးကျွန်တော်စတွေ့တာပေါ့နော်ကျွန်တော် ICU မှာတော့နေရာလက်ကတော့အမေရှားတယ်ပေါ့နော်ကျင်းထန်နေနေရာလည်းရှိသေးတဲ့ခါကျတော့ဒီတစ်ခါကဒီရိုးရိုးလူနာတွေထားတဲ့အမေရှားတွေမှာလည်းဒီပြင်လေးတွေပေါ့နော်ဒီလေးလက်လက်လာတယ်တွေ့ရတယ်ပေါ့အဲ့ဒါလေးကကောင်းတဲ့ချက်ပေါ့နော်အဲဆိုရတဲ့ကတော့သိနေရမှာကတော့ IT ရပြီနော်ဒီနေ့တော့ဘိုးဘွားရိုက်တာပေါ့ဒီအပိုင်းတွင်ပဲတန်ရင်ဘက်ကဒီဘိုးဘွားကြီးသူ့နေတဲ့နေရာတစ်ခုမှာလေကျန်းစာကိုပြည်ပြည်ပြောင်းပါနော်အဲအဲ့ဟာတော့ကျွန်တော်တို့အရေးကြီးရပါနော်ဘိုးဘွားကြီးတော့ binary ပဲ population နဲ့ဖြစ်တယ်ဒီနေ့ဒီလူကြီးကက်နေနေရယ်အုပ်စုလိုက်နေနေရယ်ဆိုတော့နော်ဒီနေရာမှာကျွန်တော်တို့တက်မကြည့်အောင်တော်တော့ဒါချိန်ပိန်းသွားမယ်နေထားပါနော
်ဟုတ်ကဲ့ဆရာရဲ့အဲ့တော့ဒီကုနာကဒီသေဆုံးမှုရော့ကြရခြင်းအကြောင်းရင်းမှာအရင်တုန်းကဒီကားတိုက်မှုကြောင့်လို့အခြားအကြောင်းကြောင့်သေခဲ့တဲ့သူတွေကိုကိုဗစ်ပိုးစစ်လို့တွေ့ရင်ပေါ့နော်ဒီကိုဗစ်ကြောင့်သေဆုံးရသူတွေထဲရောထည့်ခဲ့တဲ့အနေထားကနေအခုတော့ဒီကိုဗစ်စီးသန်းကြောင့်သေဆုံးရသူတွေကိုပဲထည့်တာနဲ့နောက်အခုလိုဒီဆေးရုံတွေမှာကရင်တွေပါများလာပြီးတော့ချီရီရောကုသနိုင်တာလဲပါမှာပေါ့ဆရာတော့နောက်ရောအဓိက
ဒီကောဆရာဒီကိုဗစ်ကလည်းကုရတာပေလာတာဆက်တလာတာအောင်ဖြစ်တယ်ပေါ့နော်ကြေးနေနေကြတယ်။ဟိုဒီလိုမျိုးနေထိုင်နေမှာကျွန်တော်ကုသမှုကြည့်ကြရလို့ပြောလို့မရဘူး။ဒီကုသထောက်ပြုတဲ့ပစ္စည်းပေါ့နော်။အောက်ဆီဂျင်လမ်းကောင်းတဲ့ပစ္စည်းတွေ၊ဆက်မီတာကောင်းတဲ့ပစ္စည်းတွေ၊ဒီကဲသေးလူဟာမျိုးတွေပေါ့နော်။အခုနေရာတွေမှာလည်းဒီပါရာတွေကလည်းထိရောက်နေတာလေ။နောက်တွေးကြည့်ကြည့်ထုံးလို့ဟာမျိုးပေါ့နော
်။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ။ကျွန်တော်ဝင်းမင်ပါ။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုနဲ့ဂျိုဒုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ကျမစုမမရှင်တော်ရရှင်တွေကိုတင်ဆက်ပေးမယ်ဒီသတင်းမဲ့ရဲ့မြမရေးဆွေးနွေးခန်းစီစဉ်မှာတော့မြန်မာနိုင်ငံအတွင်းမှာကမ္ဘာကရောဂါ COVID-19 ကူးစက်မှုအများဆုံးတိုင်းဖြစ်တဲ့ရန်ကုန်တိုင်းအတွင်းမှာ COVID ရောဂါလက္ခဏာရှိတဲ့သူတွေနေ့စဉ်လိုယာနဲ့ချီလာရောက်ဆေးကုသမှုခံယူနေကြတဲ့စေတနာဝင်တဲ့အထူးကဆရာဝန်ကြီးဆရာဝန်သူနာပြုတွေဦးဆောင်ကုသပေးနေတဲ့အခမဲ့ Community Fever Clinic ဆေးကန်းရဲ့စင်ခေါ်မှုနောက်စေတနာဝင်တဲ့ဆေးပညာရှင်ဆရာဝန်ရဲ့အကူအညီအရေးပေါ်လိုအပ်နေတဲ့အခြေအနေလက်ရှိအနေအထားမှာ COVID ကြောင့်သေဆုံးသူ1,000ကျော်နဲ့ကူးစက်သူ5,000ကျော်လာတဲ့အနေအထားမှာလူလူအထူးသတိထားရမယ့်ကျန်းမာရေးဆိုင်ရာစောင့်ရရှောင်ရအချက်တွေအကြောင်းပြည်သူလူထုသိသင့်တဲ့အချက်တွေကို Community Fever Clinic အခမဲ့ဖြားနာကူဆေးကန်းများရန်ကုန်ကွန်ရက်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကိုကျွန်မစုမောကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်ဟုတ်ကဲ့မင်္ဂလာပါရှင်အခုဆရာတို့ဒီ community fever clinic ဆေးကန်းတွေကိုရန်ကုန်တိုင်းတစ်တိုင်းလုံးမှာဖွင့်ထားတာအခုဆိုလို့ရှိရင်20ကျော်သွားပြီပေါ့နော်ဆိုတဲ့အခါကျတော့covid-19 ရဲ့ဒီ second wave ပေါ့နော်ဒုတိယကြိမ်ဖြစ်တဲ့အချိန်မှာဆိုရင်ဒီအခမဲ့ဖြားနာကူးဆေးကန်းကဆရာဝန်ဆရာမတွေဆိုတော်တော်လေးဟိုမှာဒါလူနာတွေလည်းတအားများလာတယ်ပြီးတဲ့အခါကျတော့ဒီဆေးကုရတဲ့အခါမှာလည်းအများကြီးစိန်ခေါ်မှုတွေဖြစ်လာတယ်အခမဲ့ဖြားနာကူးဆေးကန်းတွေရဲ့လက်ရှိအခြေအနေဖွင့်လှစ်ထားတဲ့အနေအထားနောက်လူမှုကိုအဓိကပေါ့နော်လှုပ်ဆောင်ပေးနိုင်နေတဲ့အခြေအနေလေးနည်းနည်းရှင်းပြပေးပါဆရာဟုတ်
ဟုတ်ကျွန်တော်နာမည်ဒေါက်တာကျော်မင်းဆိုပါကျွန်တော်တို့လက်ရှိအခုပေါ့နော် second wave မှာဆိုရင်ဒီလူမှုအခြေပြုဆန္ဒကူဆေးကန်းတွေတိုးချက်ပြီးဖွင့်လှစ်ထားတယ်မြို့နယ်တော်တော်များများမှာလည်းကျွန်တော်တို့လက်ရှိတိုးချက်ပြီးဖွင့်လှစ်ထားတယ်ပေါ့နော်ဆက်ပြီးတော့တိုးချက်ဖို့မြို့နယ်တွေမှာလည်းအစီအစဉ်ရှိပါသေးတယ် အခုကဒီ first wave နဲ့မတူတာ second wave မှာကျတော့လာကြတဲ့လူတွေကအများကြီးလာတယ် first wave မှာတော့လူတွေက10ခန်းပေါ့နော်အဲဟိုမှာ20 30လောက်ပဲရှိတယ်သူ second wave မှာဆိုရင်သူကအရန်ပဲ100ဝန်းကျင်ချို့ရက်တွေသူ200ဝန်းကျင်လောက်ရှိတယ်ပေါ့နော်ယာခန်းချီတယ်အခုဆိုရင်လာကြတဲ့နှုတ်ထားပေါ့နော်အဲမှာ first wave နဲ့မတူတာ first wave မှာကျတော့လာကြရင်များသောအားဖြင့် covid လက္ခဏာနဲ့တူတဲ့လူနာတိတ်မတွေ့ရဘူးပေါ့နော်အခုက second wave မှာကျတော့လာတဲ့လူနာရဲ့သုံးပုံနှစ်ပုံကတော့ covid လက္ခဏာအနှံ့ပြောက်တယ်ဖျားတယ်ပြီးတော့မောတယ်ပြီးချောင်းဆိုးတယ်ပေါ့နော်အဲ့လိုဝမ်းလျှောတယ်ပေါ့နော်အဲ့လို covid လက္ခဏာတွေဟိုစစ်လိုက်ရင်အဲ့လိုလူနာတွေအဲ့တော့မင်းပေါ်သတိတွေ့ရတယ်ပြီးတော့ကျွန်တော်တို့အဲ့မှာလာပြလူစရာ first rate တော့ကျွန်တော်စေးပေးတယ်အင်ဂျင်လွတ်တယ် second room မှာကျတော့အဲ့ဒီလူနာတွေကျွန်တော်တို့နောက်ဆုံး test စနိုင်ရေးအတွက်ကိုကျွန်တော်ကြိုးပမ်းတယ်ပေါ့နော်အခုက test sample center နဲ့ကျွန်တော်တို့ဒီ fever clinic ရှိတဲ့မြို့နယ်ငါမြို့နယ်ကိုတက်ရှိ AR test sample center မှာကျွန်တော်ချိတ်ဆက်ပြီးတော့တရက်ကိုအကြောင်း20နဲ့ပို့ဆောင်လာတယ် test sample မရှိရချိတ်ဆက်ထားတဲ့မထားတဲ့မြို့နယ်တွေကျတော့ကျွန်တော်တို့ကဟို register လုပ်ပြီးတော့အဲ့မှာကျွန်တော် test sample center နေပို့ရဲ QR code ကိုရှင်းတဲ့အချိန်ကိုတော်ပြီးစစ်ဆေးမှုခံယူရမှာပေါ့နော်အဲ့ဒါတခုပြောတဲ့တချို့ emergency ဆိုချက်ချင်းစီအောင်လုပ်တာရှိရေပေါ့နော်ကိုဗစ်နဲ့မတူတဲ့လူကကျတော့စိတ်ပိတ်တယ်အိမ်ပြန်တဲ့အိမ်မှာဖောက်ကြည့်မယ်ပေါ့နော်အဲကိုဗစ်လက္ခဏာနဲ့တူရဲဆိုကျွန်တော်ဆက်စစ်နိုင်ရေးတော့ကြိုးပမ်းတယ်ပေါ့နော်အနှံ့ပြောက်တဲ့လူတွေကြတော့လည်းမျိုးနယ်အစီအစဉ်နဲ့အနှံ့ပြောက်စင်တာတို့မှာကျွန်တော်ထားပေးတယ်ပေါ့နော်ကျွန်တော်မျိုးနယ်၅မျိုးနယ်မှာရှိတဲ့လူဒီဒေထိုင်တဲ့လူတွေကြတော့ကျွန်တော်ဖီယာကလင်းနစ်က register လုပ်နောက်ရက်ကကျွန်တော်စစ်လို့ရအောင်ပေါ့နော်အဲ့လိုလေကျွန်တော်တို့ဆောင်ရွက်ထားတယ်ပြီးတော့ရေး emergency အခြေအနေမျိုးပေါ့နော်ဥပမာအဲအောက်ဆီဂျင်ကျတယ်ခဏမောတယ်အဲ့လိုလူနာရေးဆိုကျွန်တော်တို့ကချက်ချင်းဒီတော့ကျွန်တော်လွယ်ပြောင်းပြီးပို့ဆောင်ပြီးရပါတော့အဲ့မှာကျွန်တော် ambulance ကစတမ်းမှရှိတယ်ကျွန်တော်တို့ဒီ ambulance တော်တော်များများဖြစ်ပြီးလေးလေးမှာစတမ်းမှရထားတယ်အဲ့ဒီ fever clinic ကလည်းချိတ်ဆက်ပြီးတော့ကျွန်တော်တို့ခရီးအောင်ချက်ချင်းလွယ်ပြောင်းပို့ဆောင်ပြီးရပါတော့အဲ့လိုလေးတရှိရောကျွန်တော်တို့ဟုတ်ရနေပါလေဒီ second wave မှာဆိုရင်တော်တော်များများဒါပြလူနာရဲ့သုံးပုံနှစ်ပုံကလည်းဒါတော့ covid လက္ခဏာလူနာတွေတော်တော်များများမှာရှိနေကြတယ်ပေါ့နော်စစ်လိုက်နေတော်တော်များများကလည်း positive တွေတွေ့လာကြတယ်ပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့အခုလိုမျိုးလူနာတွေတော်တော်လေးများလာတဲ့အနေအထားမှာပေါ့နော်ဆရာတို့ဒီ fever clinic တွေမှာရှိရဲစေတနာဝင်တဲ့အခမဲ့ပေါ့နော်ဒီကျန်းမာရေးကုသဆောင်ရှားမှုပေးနေတဲ့ဆရာဝင်တွေဆေးပညာရှင်တွေနောက်ပြီးတဲ့ခါကျတော့ဒီစေတနာဝင်တန်းတွေပေါ့နော်အဲ့လို့အားတို့ခုနပြောလို့ဆရာဝင်တွေရဲ့ပေးနိုင်တဲ့အချိန်အားဖြင့်ဆေးကုသမှုဆောင်ရှားမှုလုပ်ပေးရတဲ့ခါမှာဘယ်လိုမျိုးစိန်ခေါ်မှုတွေပေါ့နော်လို့အားအခက်အခဲတွေရှိပါလဲလို့ဟုတ
်အဲကျွန်တော်တို့ဒီ second wave မှာဆိုရင်ကျွန်တော်တို့ကလူအများကြီးလာတဲ့အပေါ်မှာတော်ကစေကန်းဖွင့်ခြင်းဖွင့်ရက်ပေါ့နော်နေ့ရက်ကိုကျွန်တော်တက်မဲ့ရက်တဲ့ကျွန်တော်တိုးထားတယ်ခါတိုင်းဆိုရင်ကျွန်တော်ဒီဘက်ကို3ရက်ဖွင့်နေဆိုရင် second wave မှာလူနာများလာတဲ့ပုံမှာဒီဘက်မှာ5ရက်အနည်းဆုံးဖွင့်တာရှိတယ်ဒီဘက်လုံးဖွင့်လိုက်တာရှိတယ်တချို့လူကလည်းနေဆိုရင်ပေါ့နော်အဲပြီးတော့အချိန်လေးလည်းတိုးထားတယ်ပေါ့နော်အချိန်လေးတော့အရင်တော့ဆို6 7ကို6 7 stress sign ထားတာရှိတယ်အဲ့မှာဆိုကျွန်တော်တို့ကလူနာအရင်ငားတဲ့ပုံမှာကျွန်တော်တို့ကဘယ်လိုဖြစ်လဲဆိုတော့ဆရာဝန်အင်အားလည်းတိုးပြီးတော့လိုအပ်လာတယ်ပေါ့နော်ပြီးတော့ကျွန်တော်က9နိုင်နဲ့12နိုင်နဲ့တက်မဲ့လာဒါပေမဲ့လူနာကအရင်ငားတဲ့ပုံမှာကျွန်တော်12နိုင်မပြီးတချို့ရက်တွေတော့9နိုင်တိုးသွားရက်တွေလည်းရှိတယ်အဲ့ကြောင့်ကျွန်တော်တို့ကဆောင်ရင်ရော၁ယောက်၊သူနာကျူ၁ယောက်၊ဗိုလန်တီယာ၂ယောက်အခုပြန်တက်ပဲပေါ့နော်ဆရာဝန်၂ယောက်၊သူနာကျူ၂ယောက်၊ဗိုလန်တီယာ၄ယောက်လောက်ဒီကျွန်တော်တိုးချဲ့ပြီးတော့ဆရာကလေးတကူကြီးစီမှာတိုးချဲ့ထားတယ်ပေါ့နော်။ဒါဆိုလူနာအရန်လာပြတဲ့လူနာအရန်ကကျွန်တော်လာပြတဲ့လူနာတွေကိုကျွန်တော်တို့ကပြန်မလွတ်ဘူးချက်ချင်းတိုကင်ဘလောက်နဲ့ပိတ်ဖြတ်လိုက်တဲ့အစီအစဉ်တော့ကျွန်တော်မလုပ်ထားဘူးပေါ့နော်။ဒါလည်းလူတွေကဘုံလုံးကျွန်တော်တို့စင်ပြီးအောင်ကျွန်တော်တိရှိပေးတယ်ပေါ့နော်။အဲတချို့ရက်တွေဆိုရင်တော့ဆရာဝန်ကမလာနိုင်ဘူးဆိုရင်လူနာဖြတ်လိုက်ရတဲ့ရက်တွေတော့ရှိရပေါ့နော်။အဲ့ဒါအမြဲတမ်းတော့မဟုတ်ပါဘူးတချို့တလီပေါ့နော်ရက်တွေမှာတော့အလိုတော့ဖြတ်ချလာတော့ရှိတယ်။အများသောအားဖြင့်တော့ကျွန်တော်တို့ကအစီအစဉ်လူနာလာတဲ့လူအကူလုံးကြည့်လို့ရအောင်ပေါ့နော်။တရားဝင်အင်အားလို့ပေါ့၊တူနာပြူအင်အား၊ဟိုလန်ဒီအင်အားတို့ချက်ပြီးကျွန်တော်တို့အကူအညီတောင်းတယ်။ဒါလည်းကူညီပေးပါတယ်။ဒီကျွန်တော်များများဆရာဝန်တွေကလည်းဒီ second wave မှာတော့အားလုံးစီးလုံးညီညွတ်စွာနဲ့လာရောက်ကူညီပြီးတော့ကံပိုးပေးရည်လည်းရှိပါတယ်ပေါ့နော်။အဲတော့တော့စိန်ခေါ်မှုအပိုင်းကတော့ကျွန်တော်တို့အဒီကလူနာများလာတဲ့ပုံမှာကျွန်တော်တို့အဒီက man power ပါပေါ့နော်။လိုအပ်တယ်။နောက်တစ်ခါကျအလူရှင်အားလည်းလိုအပ်တယ်။ကျွန်တော်ကဒီအလူရှင်အားနဲ့ရက်တည်နေတဲ့ fever clinic တွေကတော်တော်များများအကူလုံးပါပေါ့နော်။လူရှင်အားရက်တည်အလူရှင်လေးရတဲ့ကျွန်တော် donation plus money ပေါ့နော်အဲအလူငွေတွေနဲ့ကျွန်တော်တို့ကဘာလုပ်ရလဲဆိုတော့ PPC ဝယ်ရတယ် PPE အသုံးဆောင်ကာကွယ်ရေးအသုံးဆောင်ဆေးဝါးတွေဘလိုရနေရတယ်ကျွန်တော်တို့ပို့သက်စီပို့သက်စီကိုဖျံဖို့အတွက်စီရီတွေပေါ့နော်အဲအစားရှိတဲ့ PPC တို့ LPC ကျွန်တော်တို့အလူရှင်အားနဲ့ကျွန်တော်တို့ကရက်တည်နေရတယ်အလူရှင်အားလည်းကျွန်တော်တို့ကလည်းဒီကစင်ကွန်မှုမှာကျွန်တော်အရင်ကြီးရလိုအပ်ချက်တွေရှိတယ်ပေါ့နော်အလူရှင်နေရတဲ့ပတ်စံကျွန်တော်အခုချိန်ထိဟိုဒီ first week ကလေးပေါ့နော်ကျွန်တော် April တရက်နေ့ကနေစပြီးဖျံခွင့်နဲ့စပြီးတော့ဒီစားထောင်ကလေးကကျွန်တော်အခုချိန်ထိပေါ့နော်အလူရှင်အားနဲ့ရက်တည်ပြီးတော့လက်ပတ်နေပါတယ်ပေါ့နော်အဲဖြစ်နိုင်အောင်လူရှင်တွေကိုလည်းအဝိုင်းဝန်းကူညီပံ့ပိုးပေးလို့မြင်တာလည်းခံပါတယ်အခုလိုကူညီပေးတဲ့အတွက်လည်းလူရှင်တွေကိုလည်းကျေးဇူးထူးတင်ရပါတော့เนาะကျွန်တော်အနေနဲ့ဟု
တ်အဲ့တော့လူနာတွေကတအားများလာတယ်များလာပြီးတော့ဒီဆေးရုံစေကန်လာပြတဲ့အခါမှာလည်းသူတို့အတွက်အနေရရှိနိုင်တဲ့အနေအထားမျိုးတွေလည်းရှိတော့တကယ်လို့ဒီအခြားနာကူလူနာစေကန်နေရှိကိုမလာခင်မှာကြိုပြီးတော့ဆရာတို့ကိုဒီဆွေးနွေးဖို့ပေါ့เนาะဒီတယ်လီဖုန်းနဲ့ဆွေးနွေးတာမျိုးကြိုပြီးတော့အကြံဉာဏ်တောင်းတာမျိုးတွေလုပ်ဖို့လည်းဆရာတို့အရင်ဆုံးကမေတ္တာရခံခဲ့တာရှိတယ်ဆိုတော့အဓိကကဒီလိုမျိုးဆွေးနွေးမှုတွေပေါ့ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့ဒီကောင်ဆယ်လင်းလုပ်တဲ့ဟာမျိုးတွေကြိုတင်ဆွေးနွေးမှုဟာတွေကိုရောဆရာတို့ဖြားနာကူစေကန်နေနဲ့ဒီမြန်မာနိုင်ငံဆရာဝန်သေးနဲ့လည်းပူးပေါင်းဆောင်ရွက်နေတဲ့အနေအထားလည်းသိရတော့လူနာတွေမလာခင်မှာသူတို့အကြံပေးမှုခံနိုင်အောင်ဘယ်လိုများဆရာတို့ဆောင်ရွက်ပေးလဲလူနာတွေရောဘယ်လိုများအကြံပေးချင်တာရှိပါလိမ့်ရှင့်
ဟုတ် အဲကျွန်တော်တို့ဒီ fever clinic လက်ရှိဆိုရင်ကျွန်တော်25မြို့နယ်တိုးချဲ့ထားတယ်။အဲမှာ community fever clinic ရကောတော့ပိတ်ဆက်ပါလေကျွန်တော်တို့ကတာဝန်ခံဆောင်ဝင်ရဲ့ဖုန်းတွေကိုကျွန်တော်တို့ထည့်ပေးထားတယ်ပေါ့နော်။အဓိကပြည်သူလူထုတွေကကြတော့သိချင်တယ်၊စုံစမ်းချင်တယ်၊မေးမြန်းချင်တယ်ပေါ့။အခုယောဂနဲ့ပတ်သက်သိချင်တယ်ဆိုရင်ဆက်တော်လို့ရအောင်ချက်ပေါ့နော်။ထည့်ရင်းနဲ့လူသားအရင်ဆက်လာတော်တော်များများဆက်တယ်။အဲဒီဖြေလို့မရတဲ့အတိုင်းသားဒီရောက်လာတယ်။ဘာလို့လူနာကြည့်ရမလားဖုန်းဖြေရမလားလို့အချင်းကြီးကျတော့ကျွန်တော်တို့ hiker ပေါ့နော်။ไทกาดิคอลเซ็นเตอร์นี่แหละกุญีไปเลยမြန်မာနိုင်ငံဆောင်များပြန်လဲกุญีไปเลยဗောနော2019ဗောနော်ဒီ call center ကို covid call center လဲกุญีไปเลยဗောနော်နောက်ဆုံးအစ်စ်ဗောနော်ကျွန်တော် C3 လုံးဗောနော် CCC ဗောနော် community covid call center ဗောနော် C3 လုံးအနေနဲ့လဲကျွန်တော်တို့အကူအညီတောင်းပို့ပေးတယ်ဗောနော်အဲ့ဒါကိုကျွန်တော်လက်ရှိ call center ကြီးကပေါင်းလိုက်မယ်ဆိုရင်2090 call center ရဲ့ဒီ hiker ရဲ့ MMA call center ရဲ့ C3 လုံး call center ရဲ့ဗောနော်အလလုံးစဉ်4ခု call center နေလဲကျွန်တော်တို့အကူအညီတောင်းပို့ပေးတယ်အခုချိန်မှာကျွန်တော်တို့ကဒီ second wave မှာလူတွေအရန်လာတယ်လူနာအရန်နဲ့အလုပ်တွေရှုပ်တော့အော်ဖုန်းလက်ခံပြောလို့အဆင်မပြေတဲ့အပိုင်းတွေရှိတော့ကျွန်တော်ဒီ call center ကဒီတစ်ဆင့်ပေါ့နော်အဲ့လိုလေအဲဝင်ရောက်ကူညီပေးတော့လေကျွန်တော်ဘက်ကလည်းအရင်အထူးကျေးဇူးတင်တယ်နောက်လည်းအကူအညီတမ်းပို့ပေးလို့လေကျွန်တော်ဘက်ကလည်းမေတ္တာရခံတယ်ဒီပြည်သူလူထုအနေနဲ့လည်းတခုခုသိချင်တာမေးချင်တာဆုံးဖမ်းချင်တာရှိတယ် call center ကိုဆက်သွယ်ဆုံးဖမ်းပါ call center နေတယ်တိတိကျကျရှင်းပြပြီးဖြေကြားပေးမှာပါပေါ့နော်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဒီစေနာဝင်နဲ့ဆရာဝင်တွေအနေနဲ့လည်း in type ပေါ့နော်ဆရာလူဝင်ရောစိတ်ဓာတ်အင်အားရောအကုန်လုံးအပြည့်လုပ်နေကြတယ်အဲ့ဒီအချိန်မှာတက်ဆိုင်တဲ့ဒီကျန်းမာရေးဝင်ကြီးဌာနဘက်ကရောနောက်ပြီးတော့ဒီရက်ွက်မြို့နယ်တွေမှာရှိတဲ့တက်ဆိုင်တဲ့အုပ်ချုပ်ရေးတာဝန်ရှိတဲ့သူတွေအပိုင်းကရောဆရာတို့ကဘာတွေများဝိုင်းမီကူညီပံ့ပိုးပေးဖို့လိုမလဲပေါ့နော
်ဟုတ်ကဲ့ပါအဲကျွန်တော်တို့ဒီလူလူချေပြူဌာနကူစီကံပေါ့နော်တခုအဲကျွန်တော်ဖွင့်ဖို့အတွက်ကိုကျွန်တော်တို့ကတက်မကြီးပေါ့နော်ဝင်ကြီးရတယ်တစ်ဆင့်ချမှတ်ထားတဲ့အတိုင်းကျွန်တော်ဆောင်ရွက်တယ်ဆောင်ရွက်ပြီးတော့စစ်စစ်ပြီးတော့ဖွင့်တယ်ပေါ့နော်အဲအဓိကကျွန်တော်တို့နောက်ပိုင်းကြာရင်မြို့နယ်ကျန်းမာရေးပေါ့နော်ဆောင်ဝင်ကြီးနဲ့ပဲကျွန်တော်တို့ကမြို့နယ်ဆောင်ဝင်ကြီးနဲ့ပဲကျွန်တော်ပိုင်နေဆွေးနွေးပြီးညှိနှိုင်းပြီးပဲလုပ်ရတယ်ပေါ့နော်တော့ရတယ်ပြီးတော့ဒီအလူရှင်အားတွေနဲ့ပဲကျွန်တော်ရက်တည်လာတယ်ပေါ့နော်တို့တော်ကိုယ်စားလှယ်ရလည်းအထက်ကန်တာလည်းအရင်ကြီးကြီးဖီယာမင်းနဲ့တခုမြို့နယ်အဆင့်အနေနဲ့ပေါ့နော်အဲသွားဖို့လည်းတို့တော်ကိုယ်စားလှယ်အားလည်းအရင်လိုအပ်တယ်ပေါ့နော်ကျွန်တော်ဘက်ကနေဟုတ်အဲ့ဒါကျွန်တော်နောက်ပိုင်းမြို့နယ်အဆင့်နဲ့ပဲကျွန်တော်ဟိုလဲပတ်သွားတာပေါ့နော်ဟုတ်ကဲ့
အဲ့တော့အခုနောက်ဆုံးအနေနဲ့မေးချင်တဲ့ဟာကတော့မြန်မာနိုင်ငံမှာ COVID-19 ရောဂါစပြီးတော့ဖြစ်ခဲ့တဲ့ပထမလိုင်းတုန်းကဆိုရင်တော့ကူးစက်မှုကလည်းနည်းတယ်လူသေဆုံးမှုကလည်းတိတ်ပြီးတော့မရှိခဲ့ဘူးပေါ့နော်ဆိုတဲ့အခါကျတော့လူထုဘက်ကလည်းစိုးရင်ပူပန်မှုကအတိုက်အတာတစ်ခုထိစိတ်သက်သာရရခဲ့တဲ့အနေအထားဖြစ်ခဲ့တယ်အခုဒုတိယလိုင်းဖြစ်လာတဲ့အခါမှာတော့ကူးစက်သူကလည်း 9,000 ကျော်ထိဖြစ်လာတယ်တည်ဆုံးသူကလည်း 1,200 ကျော်လောက်ထိအခုဆိုလို့ရှိရင်နောက်ဆုံးစီးရင်ရသိရပြီဆိုတဲ့အခါကျတော့ဒီလိုအနေထားမျိုးမှာဒီဆရာတို့ဒီဆရာဝန်တယောက်အနေနဲ့လူထုကိုအဓိကဘာများကျမ်းမာရေးသတင်းစကားပညာပေးစကားပေါ့နော်သတိပေးစကားပြောချင်တာရှိပါလေလူဟုတ
်ဟုတ်အဲကျွန်တော်ပြောချင်တာအဓိကဒီကာကွယ်ရေးနဲ့ကုသရေးပေါ့နော်အဲနှစ်ခုပြောချင်ပါလေတိုင်းပြည်တစ်စီမှာအဓိကအင်းနဲ့ချက်ကအရင်လိုအပ်တယ်ပြည်သူလူထုတွေရောဆရာဝန်တွေပထအောင်ပေါ့နော်အဲဒီကပြည်သူလူထုတွေကအခုချိန်ကြီးပေါ့နော်ကာကွယ်ရေးအပိုင်းမှာပေါ့နော်အခုချိန်ကြီးကျွန်တော်တွေ့နေစီကန်းအခုချိန်ကြီးတခြားလေးမလိုက်နာလာတွေတွေ့နေတယ်မတ်မတက်ဘူးလဲမှာတွားလုံးပဲမစည်းချထားတယ်အဲ့လိုတွေတွေ့နေရတော့တကယ်နဲ့ကာကွယ်ရအရင်ရေးကြည့်ရတာကာကွယ်နိုင်မှာမိမိကိုကာကွယ်နိုင်မှာတခြားလူမကူနိုင်မှာတခြားလူမကူနိုင်မှာဒီတိုင်းပြည်ကိုကာကွယ်နိုင်မှာပေါ့နော်အဲ့လိုတစ်ခုနဲ့တစ်ခုနဲ့ link ရှိတယ်အဲ့ link ကိုအဲ့ပြတ်လို့မရအောင်ဒီကကိုကိုကိုအိမ်လုံးကာကွယ်ရမယ်ကိုကိုကာကွယ်ဖို့တော့ခုနအတက်နိုင်ဆုံးဖြစ်နိုင်အိမ် APM လိုအပ်မှာအပြင်ထွက်ပါဖြစ်နိုင်အတက်နိုင်ဆုံးအိမ်မှာပဲနေပေးပါတခုပေါ့နော်ခရီးအပြင်ထွက်မယ်ဆိုလဲကျွန်တော်ဒီကျန်းမာရေးဝန်ကြီးဌာနရဲ့ချမှတ်ထားတဲ့စီမီစီကနေတခြားလေးချမှတ်ထားပေးတယ်အဲ့မှာဝင်ကြီးတက်လာတယ်။တက်လာတော့တခြားတဲ့ကောင်းဆုံးနဲ့ပြင်ဆင်ပြီးတော့ချမှတ်ထားတယ်။စီးမစီးကန်တွေကိုဖြစ်နေတက်လာတော့နိုင်နာပေးပါဘောနော်။ဒီမတ်စတာပါလက်ကိုခဏခဏဆေးပါတကယ်တော့ဟိုကျွန်တော်လမ်းမှာပဲခဏခဏတစ်ချိန်ဖွင့်လာတယ်။တကယ်တစ်ချိန်ဟိုဖွင့်လာမို့တကယ်တော့အသိပေးတာ။ပြီးတော့ဆောင်းဘုတ်တွေလည်းချထားတယ်ကပ်ပြဟိုဒီဒီနိုင်နေလည်းထုတ်ပေးထားတယ်။အဲ့အရာတွေကိုတခြားလေးဖက်ပေးပါ။ဒီနိုင်နာပေးပါဘောနော်။အဓိကကာကွယ်ရေးကအရင်ရေးကြည့်တယ်။ဒီလူလူတွေ message ပေးနေတာကာကွယ်ရေးကိုအဓိကနိုင်အောင်ပေါ့နော်။ပုံပုံကိုအရင်ဆုံးကာကွယ်ပေးပါ။ကျွန်တော်အဲ second wave မတိုင်ခင်ကလေးကျွန်တော်တခြားပေးလိုက်သေးတယ်။နောက်တစ်ခုကကုသရေးပေါ့နော်။ကုသရေးကကျွန်တော်တို့ကဒီ soft seed ဆိုပြည်သူတွေဘက်ကလည်းကုသရေးအပိုင်းမှာ soft seed လင်မြန်ဆိုတာကုသမှုခံယူဖို့လိုအပ်တယ်။ဆောင်းဝင်ဘက်ကလည်း soft seed ဆိုကုသမှုကျွန်တော်တို့ဘက်ကပြည်သူတွေဘက်ကတက်လာတဲ့ message တွေ information တက်လာကျွန်တော်ဒုနာရီရောက်လာချက်ချင်းစစ်မယ်ချက်ချင်းကုရယ်ပေါ့နော်။အဲကျွန်တော်ဘက်ကနေလုတ်ပေးနိုင်တာပေါ့နော်အတိုင်းဒါ။ဒုနာရီဘက်ကလည်း soft seed ဆိုကုသမှုခံယူရည်ကြီးတယ်။ကျွန်မအမေကအသက်ကြီးပြီဆေးရုံသွားရင်ရောအဆင်ပြေပါမလား။အိမ်မှာနည်းနည်းနေကြည့်လို့မရဘူးလား။အောက်ဆီဂျင်ပေးပြီးနေကြည့်အောင်မဲ။အဲလိုတွေ message တွေ complaint တွေတက်လာတယ်။တကယ်တော့အဲ့ဒါတကယ်တော့အနေရရှိရခုနကပြောလို့အမောရာပဲဖြစ်ဖြစ်အဆုံးပြရပါတော့ခုကနေမကောင်းတာပဲဖြစ်ဖြစ်ဆောင်းဆုံးတာဆီးတာပဲဖြစ်ဖြစ်ကျွန်တော်ဥစားဖြစ်ကြတယ်ကျွန်တော်တို့ဖုန်းနံပါတ်တွေပေးထားတယ်ကောဆန်တာဖုန်းနံပါတ်တွေကောဆန်တာပဲဖြစ်ဖြစ်ကျွန်တော်တို့ပဲဖုန်းကြည့်ပြီးချက်ချင်းဆက်ပြီးအကြောင်းကြားပါလူတွေခိုင်တိုင်းနေချပေးမယ်ကျွန်တော်တို့ဆိုရင်ကျွန်တော်လိုအပ်တာလေး manage လုပ်ပေးမယ်လိုအပ်တဲ့အပိုင်းလေးကိုကျွန်တော်ဖြည့်ချားပေးမယ်ပေါ့နော်ဖုန်းတကောမရရင်တော့တကောခေါ်လို့ရနံပါတ်တွေအားကြီးချပေးတာကောဆန်တာလည်းအားကြီးဖွင့်ပေးထားတယ်ဘာပဲဖြစ်ဖြစ်တခုတစ်စုံတည်းအားဖြစ်တာနဲ့ကောဆန်တာပဲဖြစ်ဖြစ်ကျွန်တော်ဖုန်းပဲဖြစ်ဖြစ်ကျွန်တော်ဖုန်းမအားရင်ကောဆန်တာဆက်ကောဆန်တာဖုန်းတစ်လုံးမရရင်တော့ဆက်အားကြီးချတာနံပါတ်တွေချပေးထားတယ်အဲ့ဒီနံပါတ်တွေကိုဆက်ပြီးတော့ခုနကပြောလို့ကုတောင်းမှုခံယူဖို့အတွက်အကြောင်းကြားပါ ပေါ့နော်အကြောင်းကြားပြီးတော့ကုသမှုစောပြီးတော့ခင်ယူပြီးပါပေါ့နော်အဲ့ဒါလေးတွေအရင်ကြီးကြီးတယ်အဲ့ဒါမှကျွန်တော်တို့ခုနပြောလို့ကုသမှုရောမယ်သိဆုံးမှုရောမယ်ခုနကနောက်ပိုင်းနောက်အဆုံးဆုံးပြောမယ်ဆိုကိုဗစ် -19 ရောဂါလက္ခဏာကိုပေါ့နော်ဟိုကာကွယ်ရေးအရေးကြီးအဲ့ဒါကိုသိချနိုင်ရင်ကိုကိုဗစ်လက္ခဏာကိုရောဂါလက္ခဏာကိုကျွန်တော်တို့ကပြောမယ်ဆိုရင်စိုးရိမ်တာမရှိကိုကိုကိုမိမိကကာကွယ်မယ်ဆိုရင်ရောဂါပြားကူးမလဲပေါ့နော်ကုသမှုရောပါမယ်သိဆုံးမှုရောပါမယ်ပေါ့နော်စောစီးကုသမှုခင်ယူမယ်ဆိုရင်လည်းသူများကိုလည်းကုသမှုလည်းရောပါမယ်ပေါ့နော်အဘာဖြစ်ဖြစ်နှစ်ခုလုံးကိုသိချနိုင်တာဘူးဒီကိုကျွန်တော်ဘက်ကမေတ္တာရပ်ခံပါတယ်ဟုတ
်ဟုတ်ကဲ့ပါဆရာဟုတ်ကဲ့ဖြေပေးရကျေးဇူးအများကြီးတင်ပါတယ်
လာပါဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020နိုဝင်ဘာ10ရက်ဘလို့ရွေးကောက်ပွဲမျိုးလဲဆိုတဲ့ကောင်းစဉ်နဲ့ဒီတပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့ရတရပတ်ပဲလိုပါတော့တယ်2008ဖွဲ့စည်းပုံအရသမရယွေးနိုင်ဆိုရဖွဲ့နိုင်မဲ့ပြည်တော်စုအဆင့်လွှတ်တော်ကိုယ်စားလှယ်တွေရဲ့85ရာခိုင်နှုန်းကိုရွေးကောက်ပွဲကျင်းပပေးမှဖြစ်ပြီး25ရာခိုင်နှုန်းကိုတော့တမတော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခံရမှာပါတမတော်ကာကွယ်ရေးဦးစီးချုပ်က25ရာခိုင်နှုန်းသောပြည်တော်စုအဆင့်ကိုယ်စားလှယ်တွေကိုခန့်အပ်တယ်ဆိုရမှာတမတော်ကိုစားခန့်အပ်တဲ့သဘောလည်းမဟုတ်ပါဘူးအကြောင်းကတော့တမတော်တွေကအရာရှိအရာခံအချက်တက်သားအားလုံးကိုယ်စားလှယ်85ရာခိုင်နှုန်းရွေးမဲ့ရွေးကောက်ပွဲမှာမေးပေးရမှာဖြစ်လို့ပါပဲကိုစလဲ85ရာခိုင်နှုန်းအတွက်ကျင်းပမဲ့ရွေးကောက်ပွဲမှာပါတီပေါင်း90ကျော်ပါဝင်ရှင်ပြန်ကြပါလိမ့်မယ်အဲ့ဒီထဲမှာပြည်တော်စုတစ်ခုလုံးကိုစီယုံတဲ့ပါတီတွေတိုင်းသားပါတီတွေနဲ့တပ်မတော်ကပေါက်ဖွားလာစစ်ဘုချုပ်ဟောင်းတွေကဥဆောင်ပြီးလွှတ်တော်ထဲမှာလဲတပ်မတော်နဲ့ပူးပေါင်းဆောင်ရွက်နေတဲ့ပြည်ခိုင်ဖြိုးပါတီလဲပါဝင်ပါတယ်ဒီရွေးကောက်ပွဲမှာဘယ်သူနိုင်ရမလဲသူတို့နိုင်ရရင်ဘာတွေဆက်လုပ်ကြမလဲဘာတွေဆက်ဖြစ်ကြမလဲရွေးကောက်ပွဲကရောဘလို့အသွင်ဆောင်နေတယ်လဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်ခုဒီပတ်အဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ
်2020ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံရေးလေ့လာသုံးသပ်သူတွေနိုင်ငံရေးသမားတွေနဲ့သတင်းစာဆရာတွေသုံးသပ်ထားတာတချို့ရှိပါတယ်အဲ့ဒီတွေကတူညီတယ်လို့ဆိုနိုင်တဲ့သုံးသပ်ချက်တစ်ခုကတော့ဒီရွေးကောက်ပွဲမှာအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအနိုင်ရမှာကတော့တေးကြတယ်တနည်းအားဖြင့်ရွေးကောက်ခံအမတ်90ရာခိုင်နှုန်းကတော့ရမှာတေးကြတယ်။ဒါပေမဲ့သမရရွေးချယ်ဖို့အစိုးရဖွဲ့ဖို့အထိအပြက်အသက်အနိုင်ရဖို့ကတော့မပြောနိုင်သေးဘူး။စောင့်ကြည့်ရအောင်မယ်ဆိုတာပဲဖြစ်ပါတယ်။တက်မတော်ရဲ့ကိုဘွားပါတီလို့ဆိုနိုင်တဲ့ပြည်ခိုင်ဖြိုးပါတီအနေနဲ့2015ခုနှစ်တုန်းကထက်အမတ်လောင်းတွေပိုးပြီးရွေးချယ်ခံရမယ်လို့သုံးသပ်တာမျိုးကိုတော့မတွေ့ကြရပါဘူး။တကယ်လဲ2015တုန်းကပြည်ထောင်စုအဆင့်အတွက်မဲဆန္ဒနယ်မြေ460နေရာရွေးကောက်ပွဲလုပ်ရမှာပြည်ခိုင်ဖြိုးပါတီက42နေရာရာခိုင်နှုန်းအဖြစ်10ရာခိုင်နှုန်းကျော်လောက်ပဲအနိုင်ရခဲ့တာပါအခုရွေးကောက်ပွဲမှာတော့အဲ့ဒီလောက်နေရာရဖို့တောင်ခက်ခဲမယ်လို့ယူဆသူတွေရှိနေပါတယ်အကြောင်းကတော့ပြည်ခိုင်ဖြိုးကမဲရလေးရှိတဲ့တက်မတော်ရဲ့ကြိုတင်မဲတွေကိစ္စကော်မရှင်ကကြက်ကြက်မက်မက်လှုပ်လာတာတက်မတော်သားတွေနဲ့မိသားစုဝင်တွေအတွက်တက်တွင်းမဲယုံတွေမထားတော့ဘဲတက်ပြင်ပါမှာမဲပေးစီတာ2015တုန်းကပြည်ခိုင်ဖြိုးအမတ်လောင်းတွေနိုင်ခဲ့တဲ့မဲဆန္ဒနယ်မြေတွေမှာ NLD ဘက်ကအမတ်လောင်းတွေစနစ်တကျရွေးချယ်ရှင်ပြိုင်စီတာမဲဆွဲစီယုံရေးကိုအာသွန်ခွန်ဆိုင်လုပ်တာစတဲ့အချက်တွေကြောင့်ပါပဲဒါကြောင့်လာမယ့်ရွေးကောက်ပွဲမှာဖြစ်လာနိုင်ခြေနှစ်ခုကတော့2015တုန်းကလိုပဲ NLD အပြတ်အသတ်အနိုင်ရရင်ရအဲ့လိုမဟုတ်ခင်ရင်နိုင်တော့နိုင်မယ်ဒါပေမဲ့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အမတ်အရေးအတွက်အထိအနိုင်မရတာမျိုးလည်းဖြစ်လာနိုင်ပါတယ
်2008ဖွဲ့စည်းပုံအရပြည်သူ့လွှတ်တော်အတွက်မဲဆန္ဒနယ်330အမျိုးသားလွှတ်တော်အတွက်168နေရာအဲ့ဒီနေရာအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်မဲ့တပ်မတော်သားကိုယ်စားလှယ်166ရောက်ရှိမှာဖြစ်ပါတယ်2020ရွေးကောက်ပွဲအတွက်ပြည်သူ့လွှတ်တော်15နေရာအမျိုးသားလွှတ်တော်10နေရာစုစုပေါင်း23နေရာမကျင်းပနိုင်တဲ့အတွက်ပြည်တော်စုအဆင့်လွှတ်တော်အတွက်ရွေးကောက်ပွဲကျင်းပမဲ့နေရာ485နေရာပဲရှိပါတော့တယ်။အဲ့ဒီရေအတွက်ဟာပြည်တော်စုလွှတ်တော်ထဲရောက်ပြီးတပ်မတော်သားကိုယ်စားလှယ်တွေနဲ့ပေါင်းရင်642နေရာဖြစ်လာပါမယ်။ဒါကြောင့်ဒီမှာရွေးကောက်ပွဲမှာ NLD ဟာပြည်တော်စုအဆင့်မှာအနည်းဆုံး322နေရာနိုင်မှာမှရာခိုင်နှုန်းအားဖြင့်68ရာခိုင်နှုန်းအထက်အနိုင်ရပါမှတပါတီတည်းလွတ်လွတ်ကျွတ်ကျွတ်သမရတင်နိုင်အစိုးရဖွဲ့နိုင်တဲ့အခြေအနေရောက်ပါလိမ့်မယ်တကယ်လို့ NLD အပြတ်သတ်မနိုင်ခဲ့ရင်တော့ဖြစ်ပေါ်လာနိုင်တဲ့အခြေအနေနှစ်ခုရှိနေပါတယ်
အဲ့ဒါကတော့ NLD ကတင်တဲ့ တမရနဲ့ညွန်ပေါင်းအစိုးရဒါမှမဟုတ်တမတော်ကိုယ်စားလှယ်တွေကတင်တဲ့တမရနဲ့ညွန်ပေါင်းအစိုးရဆိုပြီးဖြစ်ပါတယ်2008ဖွဲ့စည်းပုံအရရွေးကောက်တင်မြှောက်လိုက်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အစုအဖွဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့အဲ့ဒီလွှတ်တော်နှစ်ခုအတွက်တက်ချုပ်ကရွေးချယ်ပေးလိုက်တဲ့တမတော်သားကိုယ်စားလှယ်အဖွဲ့စုစုပေါင်း3ဖွဲ့ဟာဒုတမရ3ယောက်ကိုရွေးချယ်ပေးကြရပါလိမ့်မယ်တေချာတာကတော့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကတင်မဲ့ဒုသမရတွေဟာ NLD ကတင်တဲ့ဒါမှမဟုတ် NLD ကသဘောတူတဲ့ဒုသမရတွေဖြစ်လာကြပါလိမ့်မယ်။တက်မတော်ကိုယ်စားလှယ်တွေကလည်းဒုသမရတယောက်တင်မှာဖြစ်ပြီးလက်ရှိတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်လည်းဖြစ်နိုင်ပါတယ်။ပြီးရင်ကိုယ်စားလှယ်အားလုံးစုပေါင်းပြီးသမရတယောက်ကိုလျှို့ဝှက်စနစ်နဲ့မဲပေးကြပါလိမ့်မယ်။တူတူပြောရရင်တိုင်းပြည်ကိုဒီမိုကရေစီဖေဗရယ်ပြည်ထောင်စုဖော်ဆောင်မယ်တက်မတော်ကိုနိုင်ငံရေးမှပါဝင်ခွင့်ပေးထားတဲ့ဖွဲ့စည်းပုံကိုပြင်မယ်ဆိုတာပါပဲတက်မတော်ဘက်ကတင်တဲ့သမရနဲ့အစိုးရအဖွဲ့တက်လာရင်တော့အရင်ခေတ်ပုံစံစစ်ဘိုလ်ချုပ်တွေနဲ့စစ်ဘိုလ်ချုပ်ဟောင်းတွေလက်ထဲတိုင်းပြည်အာဏာတရားရာဂိုင်းလုံးအပြည့်အဝရသွားတဲ့ပုံစံမြင်ရမှာဖြစ်ပြီးအဲ့ဒီအခြေအနေကိုဆက်ထိန်သိမ်းဖို့လိုအပ်သမျှလုပ်ကင်သွားမယ်သဘောရှိနေပါတယ်
ပေးမကြသေးခင်တုန်းကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကသူ့အနေနဲ့ပြည်내ဒီမှာဝန်ကြီးချုပ်ကိုပြည်내လွှတ်တော်ကရွေးချယ်ပေးဖို့ပုံမှန်161ကိုပြင်ဖို့ဆန္ဒရှိတယ်လွှတ်တော်ထဲမှာအားလုံးစုံစုံညီညီကိုစားပြုနိုင်ဖို့လက်ရှိကျင့်သုံးနေတဲ့မဲဆန္ဒနယ်မြေတစ်ခုမှာမဲအများဆုံးရသူအနိုင်ရတဲ့ FPTB စနစ်အစား PR လို့ခေါ်တဲ့အချိုးကျကိုစားပြုစနစ်ကျင့်သုံးဖို့ဆန္ဒရှိတယ်လို့ထုတ်ပြောထားပြီးတကယ်လို့သူသမရဖြစ်လာရင်အဲ့ဒါတွေအကောင့်ထဲပေါ်လာမှာသိကြပါတယ်အဲ့ဒါကိုအတိအပယ်ဖွင့်ဆိုရရင်ပြည်သူတွေဓာတ်ရိုက်ရွေးချယ်တင်မြှောက်တဲ့အမတ်အရေးအတွက်ကိုနည်းနိုင်သမျှနည်းအောင်လျှော့ချပြီးလွှတ်တော်ထဲမှာရွေးကောက်ခံတွေသမရရွေးနိုင်အစိုးရဖွင့်နိုင်ချေနည်းသက်နည်းသွားအောင်အကောင့်ထဲပုံမဲ့သဘောလဲဖြစ်ပါတယ်ဒါမျိုးအိမ်ကြီးချင်းထိုင်းနိုင်ငံမှာအာဏာသိမ်းစစ်တပ်ကဖွဲ့စည်းပုံအစ်စ်တစ်ခုရေးဆွဲအကောင့်ထဲပေါ်ခဲ့ပြီးခုဆိုပြည်သူတရက်လုံးပြန်ပြီးဆန့်ကျင်တဲ့အခြေအနေတောင်ရောက်နေပါပြီအားလုံးကိုခြုံငုံသုံးသပ်ရရင်လာမယ့်2020နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲဆိုတာတက်မတော်ကိုနိုင်ငံရေးမှာပါဝင်မှုရုပ်သိမ်းပြီးမူလ professional တက်မတော်အဖြစ်ပြောင်းလဲလို့တဲ့အုပ်စုနဲ့စစ်ဘုတ်ရုပ်တင်တဲ့စစ်ဘုတ်ချုပ်ဟောင်းတွေရဲ့အရေးခေဟောင်းကလို့တရားရဂိုင်းတို့အလုံးစုံအာဏာပြောင်းရအောင်အားပြိုင်ကြတဲ့ပွဲအဖြစ်ရှုမြင်နိုင်ပြီးတိုင်းသားပါတီတွေကတော့ဇက်ပုဇက်ရနေရာကပဲပါဝင်ကပြရဖို့ရှိနေကြောင်းပါ
တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှိနေတဲ့မြစ်တာတီလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးလို့မှာဖြစ်ပါရင်တော့အခုအရင်ဆုံး VOE တော်ရရှိနေ Messenger ကနေစာရိုလေးတွေရေးလာပြီးတော့မေးလာကြတာတွေကိုဖြေကြားပေးချင်ပါသေးတယ်။ကိုကိုလင်းဆိုတဲ့တော်ရရှိကတော့ကျွန်တော်ရဲ့ page မှာလူချင်းမင်းရဲ့ video နဲ့စာများကိုလူချင်းမင်းရဲ့မူရင်း credit အတိုင်းမပြောင်းမလဲမရှိဘဲ 100% link အပါအဝင် YouTube ကနေ download ဆွဲပြီးတော့တင်ခွင့်ရှိမလားသိပြရသေးတယ်ခွင့်ပြုချက်တောင်းဆိုပါတယ်ကျွန်တော်ရည်ရွယ်ချက်ကတော့ဒီနေရာထဲမှာ link အစုံဖော်ပြပေးချင်တာပါတဲ့ဟုတ်ကဲ့ပါဒီတော့ရှင်ကိုကိုလင်းပြောထားသလို view မြန်မာဝိုင်းတင်ဆက်မှုတွေကိုမှတ်တစိုက်လုံးဝမဖုံးကွယ်ပဲနဲ့ပြန်လည်ထည့်ဆင်ပြီးတော့ဖော်ပြချင်တာဖော်ပြလို့ရပါတယ်နော်ကျေးဇူးတင်ပါတယ်ချစ်ကိုကိုမင်းဆိုတဲ့တော့ရှင်စာရိုလေးတစ်စောင်ရေးလာတာကတော့မြန်မာအားကစားနဲ့ပတ်သက်တဲ့သတင်းလေးတွေတင်ပေးစီချင်ပါတယ်ဟုတ်ကဲ့ပါရှင်ကျမတို့ video ကနေပြီးတော့အပတ်စဉ်အားကစားအစီအစဉ်ကိုတော့ radio ရောရုပ်မြင်သံကြားရောမှာပါထုတ်လွှင့်ပေးနေတာပါနော်မြန်မာနိုင်ငံကထူးခြားတဲ့အားကစားသတင်းမျိုးနောက်ပြီးတော့အထူးသဖြင့်တော့နိုင်ငံတကာအားကစားသတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ဒီအစီအစဉ်ကိုကျမတို့ရဲ့ radio ရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုတွေအပြင်ကျမတို့ VOA မြန်မာဝိုင်း website စာမျက်နှာနဲ့ VOA Facebook စာမျက်နှာပေါ်မှာကြည့်ရှုပြီးတော့နားဆင်နိုင်ပါတယ်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်ကတော့ရင်းမျိုးသူဆိုတဲ့ Facebook account ပါရှင်ဖြစ်ပါတယ်။သူက
အကောင်လုံးအစီအစဉ်တင်ဆက်တာတွေသဘောကျပါလိမ့်တယ်။တခါတလေမြန်မာနိုင်ငံအကြောင်းနိုင်ငံတကာသတင်းတွေကဆောင်းပါးတွေကိုမူရင်းအပေါ်မှာပြတ်တင်ဆက်တာကိုလူတွေကနားလည်မှုလွဲပြီးတော့ကြံ့ကြံ့တန်းတန်းစကားလုံးတွေနဲ့ပက်ချက်ရေးပြီးတော့တုံ့ပြန်ကြတာတွေတွေ့ရင်တော့စိတ်မကောင်းပါဘူးတဲ့။သတင်းထုတ်လွှင့်တင်ဆက်မှုရဲ့သဘောတရားကိုအားလုံးသိထားဖို့လိုပါတယ်။ Viewy Wine တို့တွေကျမ်းမာကြပါစေဆိုပြီးတော့ရေးလာပါတယ်ရှင်။ဟုတ်ကဲ့ပါဒီသောရရှင်ပြောသလိုမျိုးနိုင်ငံတကာသတင်းတွေမှာပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုတင်ပြတဲ့အခါမှာဒီကျမတို့ view ရင်မြန်မာပိုင်းကအော်ဖြစ်ပါတယ်ဆိုပြီးတော့ဒီဒေါ်လာထွက်ဆိတ်ဆိုပြီးတော့ဒီသောရရှင်ပြောသလိုပဲရိုင်းဆိုင်တုံ့ပြန်ရေးကြတာတွေတွေ့ရပါတယ်ရှင်။ဒါမဲ့လည်းဒီသတင်းသဘောတရားကိုနားလည်တဲ့သူတွေကတော့လည်းအများကြီးရှိနေသေးတာမလို့ဟိုအထင်လွဲမှပြောရေးတဲ့သူတွေလည်းဒီနေ့တော့သူတို့လည်းတင်တည်သွားလိမ့်မယ်လို့ပဲကျမတို့ယူဆမိပါတယ်နော်။အခုလိုစာရေးပြောလာတဲ့အတွက်ကျေးဇူးတင်ပါတယ်။ဆိုတဲ့တော်ရရှင်ကတော့အားပေးပါတယ် VOE တဲ့အစီအစဉ်တွေကိုအမြဲအားပေးနေပါတယ်။ကျောင်းတွေဘယ်လောက်ဖွင့်မလဲဆိုတာတည်ချင်ပါတယ်။နောက်တစ်ခုကလိုင်းမော်ကနေပြီးတော့ချင်းငွေတွေလုပ်ငန်းတွေတရားဝင်လုပ်ငန်းလုပ်နေတာလားဖွင့်ထားတာတကယ်ပါလားတဲ့။ဟုတ်ကဲ့လိုင်းမော်ကနေပြီးတော့လုပ်တာတွေကတော့တကယ်ဗန်ကမဟုတ်ဘူးဆိုရင်တော့အစ်အမှန်လို့ပြောရတာခက်ပါရင်เนาะဒါကြောင့်မလို့မလုပ်တာကောင်းပါတယ်။နောက်အကြောင်းတွေပြတော့ပြန်ဖွင့်မလဲဆိုတာမြန်မာနိုင်ငံကိုမေးတာလားဒါမှမဟုတ်တခြားနိုင်ငံတွေကအကြောင်းတွေပြတော့ဖွင့်မလဲဆိုတာမေးရလားဆိုတာရှိပါတယ်။မြန်မာနိုင်ငံကတော့အခုလောလောဆယ်ကိုဗစ်ရောဂါကူးစက်မှုအခြေအနေတွေစိုးနေတဲ့အတွက်ကြောင့်မလို့အကြောင်းတွေပြန်ပြတော့ပြန်ဖွင့်မလဲဆိုတာတိတ်ပြတော့မှန်းလို့မရပါဘူးเนาะ။ဟိုအမေရိကန်ပြည်အောင်စုမှာယောဂါကနည်းနည်းလေးငြိမ်နေတယ်ဆိုတာတော့မှအကြောင်းတွေကပြည်နယ်တစ်ခုနဲ့တစ်ခုအလိုက်အကြောင်းတွေပြန်ဖွင့်တာမဖွင့်ဘူးဆိုတာရှိပါတယ်။ဒီယောဂါကူးစက်မှုအခြေအနေပေါ်မှာမူတည်နေပါတယ်။အဲဒါကြောင့်မလို့ဘယ်ဟာမှတအားပြောလို့မရပါဘူးရှင်။ကိုဗစ်ဆိုလို့ဒီကမ္ဘာမှာကူးစက်ပြန့်နှံ့နေတဲ့ကိုဗစ်ကလည်းအခြေအနေကကောင်းလာတယ်လို့မရှိသေးပဲနဲ့မြန်မာနိုင်ငံမှာတော့ပထမတစ်ခေါက်ကမဆိုးပေမဲ့အခုတကြောပြန်ဒုတိယလိုင်းဖြစ်နေတဲ့ကိုဗစ်ယောဂါကူးစက်ပြန့်နှံ့မှုမှာတော်တော်လေးအခြေအနေဆိုးနေပါတယ်နော်။ကိုဗစ်ယောဂါနဲ့ပတ်သက်ပြီးတော့ပဲနောက်ထပ်သောရရှင်တယောက်ရေးလာတာကတော့မင်္ဂလာပါခင်ဗျာတဲ့ကျွန်တော်က VO ရဲ့အမာခံပရိသတ်ပါနေတိုင်းလုံလုံလဲအစီအစဉ်ဒီနားထောင်ပါတယ်ဒါဆိုရင်တော့စာလေးပြန်ကြားပေးတာကြားမယ်ထင်ပါတယ်ကိုဗစ် -19 နဲ့ပတ်သက်တဲ့သတင်းတွေနားထောင်တိုင်းမှာတရုတ်နိုင်ငံမှာယောဂါဝင်တာဖြစ်တဲ့သူတွေအကြောင်းသိမှပါသလိုပဲနော်တဲ့မြန်မာနိုင်ငံအပါအဝင်တခြားနိုင်ငံတွေအကုန်လှိမ့်ခံနေရပြီးတော့တရုတ်နဲ့ပတ်သက်ပြီးတော့ COVID-19 အကြောင်းမကြားရလို့မေးကြည့်ရပါတယ်ဟုတ်ကဲ့ COVID-19 ကတရုတ်နိုင်ငံမှာစတင်ကူးစက်ပြန့်ပွားတာဖြစ်ပေမဲ့တရုတ်အစိုးရကချက်ချင်းဆိုသလိုတော်တော်တင်းတင်းကျပ်ကျပ်ထိန်းချုပ်ပြီးတော့သူတို့စီကနေပြီးတော့ယောဂါကပျောက်ကင်းလူနေပါဖြစ်သွားခဲ့တာပါဒါကြောင့်မလို့လဲတရုတ်နိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကတခြားနိုင်ငံတွေထက်စာရင်သိပြီးတော့မကြီးလာတာမလို့မပါတာဖြစ်ပါတယ်အခုတော်တော်တရုတ်နိုင်ငံမှာပြန်ပြီးတော့ယောဂါကူးစက်မှုတွေဖြစ်ပွားနေတဲ့သတင်းတွေပြန်ပြီးတော့တက်လာနေပါတယ်နော်ဒါမဲ့လဲအိန္ဒိယနိုင်ငံတို့နောက်ပြီးအမေရိကန်ပြည်အောင်စုဘရာဇီးယားဒီလိုမျိုးအကြီးအကျယ်ကိုဗစ်ကိုကူးစက်ပြန့်နှံ့တဲ့နိုင်ငံတွေနဲ့ရှင်တော့တရုတ်နိုင်ငံကမပြောပါလောက်ဘူးဖြစ်ပါတယ်ရှင်ဒါနဲ့ကိုဗစ်ကာလဒီလုပ်ငန်းတွေရန်နာထားရပြီးတော့အလုပ်တွေလည်းမလုပ်ရတဲ့အချိန်မှာအစိုးရကထောက်ပံ့ခြင်းငွေတက်နိုင်သလားဒီလိုအပ်တဲ့သူတွေအတွက်ပေးပို့ပါရနော်ဒီမှာနိုင်ငံတော်ကပေးတဲ့ထောက်ပံ့ခြင်းငွေမရပါဘူးဆိုတော့ရေးလာတဲ့စာရင်းမကြာခဏရရှိပါတယ်သူကတော့သူတို့နေတဲ့မြို့နယ်မှာဘယ်သူမှမရပါဘူးဆိုပြီးတော့အခုလိုမျိုးရေးလာတာပ
ါမင်္ဂလာပါ VOA ကျွန်တော်တို့မကွေးတိုင်းဒေသကြီးစင်ပေါင်ဝဲမြို့နယ်မောင်းတုံးကြီးရွာမှာတော့နိုင်ငံတော်ကထောက်ပံ့ပေးတဲ့ငွေတွေကိုစင်ရသာလက်လုံလက်စားတသက်မဝေဘဲနဲ့တရွာလုံးကိုဝေပစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့အုတ်ချွေမှုကမရှိစင်းရသားတွေကိုစင်းလာပေးလဲပါပြောတော့မရှိစင်းရသားတတ်မဟုတ်ဘဲနဲ့လက်ပန်းရှင်တွေကကားပန်းရှင်တွေပါစင်းသွားပေးကြပါလေ။ကျွန်တော်တို့ရွာမှာအင်ဂျီ200ရှိပါတယ်။စင်းရသားလက်လုံလက်စားက80ကျော်ရှိပါတယ်။စင်းသွားပြီးတော့လက်လုံလက်စားရောချမ်းသာတဲ့သူရောဥယျာဉ်130သွားပေးပါတယ်။အမှန်တကယ်ရတော့အထက်ကတိန်တောင်ကို2000လုံးနဲ့43အင်တောင်စုစာချပေးပါတယ်။အင်တောင်စုများလို့ဆိုပြီးတော့အထက်ကဖြတ်ချတာပါ။ဘူကဖြတ်တာလားအတိုင်းကဖြတ်တာလားမြို့နယ်ကဖြတ်တာလားဆိုတော့လည်းကျွန်တော်တို့ကမသိရပါဘူး။ဒါကြောင့်မို့လို့စင်ရသားတတ်တတ်အိမ်တော်စုစီးရင်ကိုအတိအကျဖြစ်အောင်စီးရင်ပြုစုပေးပါလို့အထက်လူကြီးတွေကသိအောင် VOE ကတစဉ်တင်ပြလိုက်ပါတယ်ဗျ
။သူတို့ဒေတာမှာဒီထောက်ပံ့ကြီးပေးအပ်တဲ့နေရာမှာမျက်မျက်တတာပေးအပ်မှုမရှိပါဘူးဆိုပြီးတော့အခုလိုရေးပြီးတော့တိုင်တန်းလာတာဖြစ်ပါလေ။မကွေးတိုင်းဒေတာကြီးစင်ပေါင်ဝဲမြို့နယ်မောင်တုံးကျေးရွာကသရရှင်ဖြစ်ပါလေ။ဖျူ
ကျွန်တော်တို့မကွေးတန်းဒေသကြီးစင်ပေါင်ဝဲမြို့နယ်မောင်တုံကြီးရွာမှာဖြစ်ပါတယ်ခေါလက်ဆိုတဲ့သောရရှင်ကတော့အားပေးပါတယ်ဗျို့ရေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ရဲ့စာရီးကိုလည်းဆက်ပြီးတော့ပြောပြချင်ပါတယ်ကျွန်တော်အီခွမ်းမှာဆိုပြီးရေးလာတဲ့သောရရှင်သူရဲ့နာမည်ကိုဗမာလိုရေးပေးတဲ့အတွက်ကျွန်မကကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့သူရဲ ကယ်တော့တခြားစီပါအစာရဲ့အောက်ဆုံးမှာကျွန်တော်မှသူကကျွန်တော်ရဲ့နာမည်ဤခွမ်းမှာဆိုတော့အော်သူရဲ့နာမည်အမှန်ကအဲ့လိုအတန်ထွက်ရတာပဲဆိုတာသိပြီလို့ပါဒါကြောင့်လို့တခါတလေတော်ရရှင်နေအင်္ဂလိပ်လိုနာမည်ရေးလာတဲ့အခါမှာကျွန်မအတန်ထွက်မှားပြီးတော့ထွက်မြင်ရင်စိတ်မဆိုးပါနဲ့လို့ပြောချင်ပါတယ်ဒိုင်းသားဒေတာတွေကနာမည်တွေကတော့အဲ့ဒီဒေတာကန်ဒိုင်းသားတွေကပို့ပြီးတော့ထွက်တက်မယ်လို့ထင်ပါတယ်နော်ဒီတော်ရရှင်ကိုဤခွမ်းက
မင်္ဂလာပါ VOA ရေဒါပထမဦးဆုံး VOA ကိုစာရေးသားပေးပို့တာပါVOA တင်ဆက်တဲ့အစီအစဉ်အားလုံးကိုကြိုက်နေတတ်ပါတယ် VOA ကိုအမြဲတမ်းနားထောင်ပါတယ်ကျွန်တော်တို့ရောမှာဖုန်းလိုင်းမရလို့ VOA တင်ဆက်တဲ့သတင်းကိုရေဒီယိုနဲ့သာနားထောင်ရတာပါ Facebook နဲ့ကြည့်လို့မရပါဘူးဒါကြောင့် VOA ကိုအကြံပြုချင်ပါတယ်အားကစားသတင်းတွေနည်းနေသလိုပဲလို့ခံစားရပါတယ်အားကစားသတင်းလည်းမကြာခဏထုတ်လွှင့်ပေးပါနော်ကျေးဇူးတင်ပါတယ်ကျမ်းမာချမ်းသာနိုင်ကြပါစေ
ဟုတ်ကဲ့ပါကိုကြီးခွင့်ရေကျမတို့ VOA ကတော့ဒီအားကစားသတင်းတွေကိုနေ့စဉ်ထူးရင်ထူးသလိုတင်ဆက်ပေးနေပါတယ်ဒါ့အပြင်အပတ်စဉ်အစီအစဉ်အဖြစ်နေဆိုရင်တော့ရေဒီယိုမှာရောရုပ်မြင်သံကြားမှာပါအပတ်စဉ်အားကစားအစီအစဉ်ထုတ်လွှင့်ပေးပါတယ်များသောအားဖြင့်ဆိုတော့အမြဲတမ်းလိုလိုပါကိုရန်နိုင်တင်ဆက်ပေးတာဖြစ်ပါတယ်တခုတော့ရှိရပါလေဒီကျမတို့ VOA ကသတင်းဗဟုသုတနိုင်ငံရေးဖြော်ပြကြီးဒီလိုမျိုးကဏ္ဍအစုံကိုတင်ပြပေးနေတာဖြစ်လို့အားကစားသတင်းတခုတည်းကိုတော့တခြားအားကစားအစီအစဉ်တွေတင်ဆက်သလိုတခြားအားကစားချန်နယ်တွေတင်ဆက်သလိုကြဲကြဲပြင်းပြင်းဒီအများကြီးတင်ဆက်မပေးနိုင်တာတော့ရှိပါတယ်နော်ဒါမှလည်းကျမတို့ဒီအားကစားထိတဲ့အားကစားသတင်းတွေကိုတော့ပါဝင်အောင်လို့ထည့်သွင်းပြီးတင်ဆက်ပေးနေပါတယ်စိတ်ချပါနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးရေးလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိပါတယ်။အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။သောရရှင်မျက်မိုးဆိုတဲ့သောရရှင်ကမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ပြက်အာရုံနေတဲ့ပုံရှိတယ်ဆိုတော့သူ့ရဲ့စာမှာတွေ့ရပါတယ်
။အရင်နှစ်တွေကထက်ကုန်စည်နှုန်းတွေကလည်းအဆမတန်တက်ပါတယ်။မီတာကားတွေကလည်းတိုးကောက်ပါတယ်။ပြည်သူတွေဒုက္ခမရောက်ပဲနေမလား။သူတို့ကပြောပါသေးတယ်အခွန်အောက်ချင်းအဖြစ်တိုင်းပြည်ဗန္ဒာကိုတိဆောက်တာပါတဲ့ဟုတ်ပါတယ်အခွန်မဲရှိတော့တဲ့တိုင်းပြည်ကိုအခွန်တွေနဲ့ပဲပြန်လဲတိဆောက်ပါစီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုတ်သွားလုံနေရအောင်ပါပ
ါဟုတ်ကဲ့ကိုမြတ်မူကတိုင်းပြည်လဲအခွန်တွေပဲကျန်တော့တယ်လို့ရေးလာတာပါတော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်မြစ်တာဒေလန်ဆောင်တချင်းလေးတစ်ပုဒ်နဲ့လဲဖြောပြေးပေးသွားအောင်မှာဖြစ်ပါတယ်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးစုပြစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bami's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်အခုတော့ VOA တော်ရရှင်နေအတွင်းဒီပေါ်မြစ်တာဒေလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြောပြပေးခြင်းပါတယ်ရှင်တလောက Facebook မှာတော်တော်လေးကိုရေပန်းစားသွားတယ် Gravity အပြင်ဘက်ခုံထွက်ဆိုတဲ့စားသားလေးနဲ့သချင်းလေးဖြစ်ပါတယ်သချင်းရဲ့ကောင်းစဉ်ကတော့နှေးသွားတယ်ဖြစ်ပါတယ်ထရန်တီဆိုထားရဲ့နှေးသွားရဲဆိုတဲ့တခြင်းလေးကိုနားထောင်ကြည့်ပါဦးနော
်
ဆိုရဲနှေးသွားတယ်ဆိုတဲ့တချင်နားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်တောင်းလာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ထွက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရတဲ့သူတွေအနေနဲ့ VOA Internet ဆာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်တာပါကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
ခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အရက်ဆော်ပွားများပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာကမ္ဘာအကြီးဆုံးရေပန်းကြီးတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ UAE နိုင်ငံကအနုပညာရှင်တယောက်ဟာကော်ဖီအမှုန့်တွေအရေတွေသုံးပြီးပကြီးဆွဲနေပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။အရက်ဆော်ပွားများပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာကမ္ဘာအကြီးဆုံးရေပန်းကြီးတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ဒီရတန်းကိုတော့အကျယ်ပေ 14,000 ကျော်ပတ်လည်ရှိတဲ့ Pam Jumarian ပင်လယ်ကမ်းဆက်နေရာမှာစလုပ်ထားတာဖြစ်ပြီး Pam Fountain လို့နာမည်ပေးထားပါတယ်။တောင်ကိုရီးယားနိုင်ငံက Bamboo Moonlight Rainbow ရေပန်းကိုကျော်ဖြတ်ပြီးဂင်းနေကမ္ဘာစံချိန်တင်ဖို့အတွက်လည်းအမိစရင်တင်သွင်းထားပါတယ်။ဒီရပန်းမှာအမြင့်မီတာ150အထိရအောင်ရေပန်းထုတ်ပေးနိုင်တဲ့စူပါရေပန်း128ခုတက်ထားတယ်လို့ဒီရပန်းထိန်းသိမ်းသူညွှန်ကြားရေးမှူးတစ်ဦးကပြောပါတယ်။LED မီလုံပေါင်း 3,000 ကျော်လဲတက်ဆင်ထားပြီးပြီးခဲ့တဲ့သတင်းပတ်ကပဲဖွင့်လှစ်ခဲ့တာပါဒီရေပန်းဖွင့်ပွဲကိုတော့ Internet ဆာမျက်နှာမှာလဲဓာတ်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်တစ်နှစ်ပတ်လုံးအများပြည်သူကြည့်ရှုနိုင်အောင်ပြသထားမှာဖြစ်ပြီးနိုင်ယူဝတ်တခါတေးဂီတာနဲ့ရေပန်းတွေရဲ့လှုပ်ရှားမှုကိုပြသထားမှာဖြစ်ပါတယ်ရှင
်ဖင်လန်နိုင်ငံမြောက်ပိုင်းက Lapland Data မှာဥဒရအလင်းတန်းလို့ခေါ်တဲ့မြောက်ဘက်ကအလင်းတန်းတွေကိုပြီးခဲ့တဲ့အပတ်ကကောင်းကင်ယံမှာတွေ့ခဲ့ရပါတယ်အစိမ်းရောင်တွေဖြာထွက်နေပြီးအဖြူနဲ့ခရမ်းရောင်တွေကိုလည်းတင်တွေကြားတဲ့ကအာတိတ်ဆက်ဝိုင်းကောင်းငင်ရံမှာတွေ့ခဲ့ရတာပါ Aurora Borealis လို့ခေါ်ဆိုကြတဲ့ဒီမြောက်ဘက်ကအလင်းတန်းတွေဟာနေစီကအလင်းတန်းအမှုန်တွေနဲ့ကမ္ဘာမြေကြီးရဲ့ဓာတ်ငွေ့တွေထိတွေ့တဲ့အခါပေါ်ထွက်လာတတ်တာပါနေရောင်ကြီးအလင်းတန်းအမှုန်တွေကမ္ဘာမြေကြီးကိုဓာတ်ရိုက်မထိတွေ့နိုင်အောင်ကမ္ဘာမြေကြီးကထွက်တဲ့တန်လိုက်ဆက်ကွင်းကကာကွယ်ထားတာဖြစ်ပြီးတော့တောင်ဝင်ရိုးစွန်းနဲ့မြောက်ဝင်ရိုးစွန်းတန်လိုက်ဆက်ကွင်းအစနေရာတွေမှာတော့နေအလင်းတန်းနဲ့ကမ္ဘာလေတုထိတွေ့မှုကို
အခုလိုအရောက်ဆုံးရှိတတ်တဲ့အလင်းတိုင်းတွေအဖြစ်မြင်ရတာပါခင်ဗျာ
။ဒီလိုနဲ့ကအမှုပညာရှင်တယောက်ဟာကော်ဖီမုန့်နေအရေတွေနဲ့ပကြီးဆွဲနေပါတယ်။တခြားပကြီးစရာတွေလိုရေစေးစီစေးအက်ခရလစ်တွေနဲ့ဆွဲတာမဟုတ်ဘဲကော်ဖီမုန့်တွေကိုသုံးပြီးလူပုံတူတွေထင်ရှားသူတွေရဲ့ပုံတွေကိုဆွဲပေးနေတာပါ။ဘတ်စရာမျိုးကအသက်22နှစ်အရွယ်ကာစင်ဆူလိုင်မန်ဟာထူးခြားပြီးတခြားသူတွေနဲ့မတူအောင်အခုလိုဖန်တီးခဲ့တာလို့ပြောပါရယ်ပုံတူတစ်ခုရေးဆွဲမယ်ဆိုရင်အနည်းဆုံး2နာရီလောက်တော့အချိန်ရပြီးပုံတူပေါင်း100ကျော်ရေးဆွဲခဲ့ပါရယ်လက်တလုံးမှာတော့တခြားပကြီးစရာတွေနဲ့အတူပူပေါင်းပြီးရိုးရာပကြီးရေးဆွဲနည်းတွေကိုလည်းအသုံးပြုနေတယ်လို့ဆူလိုင်မန်ကပြောပါရယ်နေစကလေးကပကြီးကိုဝါသနာပါခဲ့ပြီးအခုလိုကော်ဖီနဲ့တမှုထူးခြားအောင်ရေးဆွဲခဲ့တဲ့အတွက်လည်းလူအပ်တဲ့ဝင်ငွေရှာနိုင်ခဲ့တယ်လို့သူကပြောပါရယ်ကြည့်ပုံတူတကားကိုခက်ခဲမှုအပေါ်မူတည်ပြီး10ဒေါ်လာကနေ15ဒေါ်လာယူတယ်လို့လဲဆူလိုင်မန်ကပြောပါရယ်ရှင
်စင်ကာပူနိုင်ငံမှာကိုဗစ် -19 တက်ရောဂါကန့်သတ်ချက်တွေကြောင့်နိုင်ငံပြင်ပကိုခရီးသွားလို့မရတဲ့သူတွေလေယာဉ်ပေါ်မှာစားတောက်နိုင်တဲ့စားတောက်ဆိုင်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်စင်ကာပူလေကြောင်းလိုင်းကစီစဉ်တာဖြစ်ပြီးတော့ A380 Airbus လေယာဉ်ကြီးတွေပေါ်မှာစားတောက်ရမှာပါRestaurant A380 at Changi လို့နာမည်ပေးထားတဲ့ဒီစားတောက်ဆိုင်မှာစင်ကာပူလေကြောင်းလိုင်းရဲ့နာမည်ကြီးကျက်စာတေးကင်နဲ့တခြားအာရှအစားတောက်တွေမှာယူစားတောက်နိုင်ပါတယ်။ရိုးရိုးတန်းကလူတွေအတွက်တစ်ယောက်ကိုဒေါ်လာ40လောက်ကျသင့်မှာဖြစ်ပြီးတော့အထက်တန်းကလူတွေအတွက်ကတော့တစ်ယောက်ကိုဒေါ်လာ480လောက်ကျသင့်မှာပါ။လေယာဉ်ပေါ်မတက်ခင်ကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဖို့အစီအမံတွေဖြစ်တဲ့အပူချိန်စစ်တာခက်ခါဟွာနေတာစတဲ့စည်းကမ်းတွေကိုလိုက်နာရမှာပါ။လေယာဉ်နှစ်စီးကိုအသုံးပြုပြီးအော်တိုဘာလ24ရက်ပိတ်ရက်နဲ့နိုဝင်ဘာလ1ရက်ပိတ်ရက်တွေမှာဖွင့်လှစ်ထားမှာဖြစ်ပြီးတော့တစ်ချိန်ကိုလူအယောက်900လောက်ဧည့်ခံခဲ့ပါတယ်ခင်ဗျာ
ရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွိဆုံမြန်မြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါအမေရိကန်သမ္မတရွေးကောက်ပွဲကိုအင်ကာနဲ့မှချင်းပါတော့မှာဖြစ်ပြီးတင်းနင်းရင်းနဲ့မှလည်း Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကပြိုင်ဘက် Joe Biden တို့ဟာသူတို့နှစ်ဦးအကြိတ်နဲ့ရှင်ပြန်ရဖို့ရှိတဲ့ပြည်နယ်တွေကိုသွားရောက်ပြီးအပြိုင်မဲဆွယ်နေကြပါတယ်။သမ္မတ Trump က Michigan, Iowa, North Carolina, Georgia နဲ့ Florida ပြည်နယ်တွေမှာလူလူစုဝေးပွဲတွေကျင်းပနေပြီး Joe Biden ကတော့ Pennsylvania ပြည်နယ် Philadelphia မှာမင်ကွန်းပြောကြားမှာဖြစ်ပါတယ်။ဗြိတိန်ဟာကမ္ဘာတစ်လုံးမှာ COVID-19 အကူအဆက်ခံရသူတသန်းကျော်သွားတဲ့နဝမမြောက်နိုင်ငံဖြစ်လာပါပြီ။တနင်္ဂနွေနေ့အစောပိုင်းမှာပဲဗြိတိန်နိုင်ငံမှာဒီရောဂါအကူအဆက်ခံရသူတသန်းကျော်ရှိပြီးသေဆုံးရသူက4000ခွဲကျော်ဖြစ်သွားခဲ့တာပါ။ဒီရောဂါကူးစက်မှုဒုတိယအကြီးတိုးလာနေတာကြောင့်တနင်္ဂနွေလုံးတိုင်းတာနဲ့လော့ကဒေါင်းချပိတ်ပင်မှုတောင်းဆိုမှုတွေသတင်းပတ်နဲ့ချိန်ကြားခဲ့ပြီးတဲ့နောက်မှာစနေနေ့ကတော့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကဥရောပဒေသရင်းနိုင်ငံတွေဖြစ်တဲ့ပြင်သစ်ဂျာမနီနဲ့ဘယ်လ်ဂျီယမ်တို့လိုပဲတနင်္ဂနွေလုံးတိုင်းတာနဲ့ပိတ်ပင်မှာဖြစ်ကြောင်းပြောကြားခဲ့တာပါ။ဒီသတင်းနေမှာစတင်တဲ့ဒီတမ်းမြင့်မင်းဟာတလချမ်းမြင့်မှာဖြစ်ပါတယ်။ဗြိတိန်နိုင်ငံလိုဒီရောဂါအခုဆက်ခံသူတသန်းကျော်တဲ့နိုင်ငံတွေကတော့ American, India, Brazil, Russia, ပြင်သစ် Spain, Argentina နဲ့ Colombia နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာနေ့စဉ်ရာနဲ့ချီပြီးဆက်ရှိနေပါတယ်။ November 10ရက်ကျင်းပမဲ့ရွေးကောက်ပွဲနေ့ရောက်ရင်ပြည်သူတွေကျန်းမာရေးဆိုင်ရာစီမံစည်းကမ်းတွေသတိမလစ်စေဖို့ကျန်းမာရေးဝန်ကြီးဌာနနဲ့ရွေးကောက်ပွဲကော်မရှင်တို့ပူးပေါင်းပြီးမဲယုံတဝိုက်မှာအထူးရဲတပ်ဖွဲ့ဝင်တွေနဲ့ကူညီသတိပေးသွားမယ်လို့ကျန်းမာရေးဌာနပြောခွင့်ရက VOA ကိုပြောပါတယ်။အခုချိန်ထိဒီရောဂါကူးစက်ခံရသူစုစုပေါင်း 9,300 ကျော်ရှိပြီးသေဆုံးရသူက 1,258 ယောက်ရှိသွားပါပြီ။ ထိုင်းပြည်ရဲ့လုပ်ပိုင်ခွင့်အာဏာကိုကန့်သက်လျှော့ချဖို့အတွက်လာပေါင်းများစွာဆန္ဒပြတောင်းဆိုနေသူတွေကိုသူ့အနေနဲ့မြစ်တာမပြတ်ဘဲချစ်ခင်ပါကြောင်းထိုင်းပြည်မဟာဝဇီရလောင်ကောင်းကပထမဆုံးချိန်ဖြစ်တဲ့လူသိရှင်ကြားပြောဆိုပါတယ်တနင်္လာနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုချမ်းမှာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပ
This program has come to you from the Voice of America, Washington.